ကြောက်လာကြတော့
ဓမ္မယောဂီပုဒ်တော်ဆရာလုံးမင်္ဂလာပါခင်ဗျာဒီနေ့2004ခုနှစ်ဇန်နဝါရီလ18ရက်နေ့နန်းနင်းကင်းချိန်ခါမှာရန်ကုန်မြို့ MICD ပတ်တွင်ဓမ္မဆွေးနွေးပွဲအခမ်းအနားကို9ရင်းမြောက်ဖြစ်နေကျင်းပကြမှာဖြစ်ပါတယ်ဓမ္မနဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်တဲ့အတွက်ကြောင့်ဓမ္မပိုင်ရှင်ဖြစ်တော်မူသောဘုရားရှင်ကိုယ်တော်မြတ်ကြီး၏ဂုဏ်တော်ကိုးပါးကိုနမောတတ၃ချိန်ရော့ဆိုပူဇော်ကြတော့ချင်းချင်းအခမ်းအနားကိုဖွဲ့လဲကြပါစို့နမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာဘုရားရှင်ကိုတော်မြတ်ကြီးဤဂုဏ်တော်အာနဘူးထိတ်ဦးထင်းဘလောပေါ်မှဆင်းပြီးပူဇော်ကြတော့ပြည်တဲ့နောက်မှာအနန္တစကြာဝဠာအနန္တတ္တဝါအလုံးတို့အားလည်းမေတ္တာဓာတ်တွေပို့လို့ကြရအောင်အနန္တစကြာဝဠာအနန္တတ္တဝါတို့ဒီညာခတိန်ကင်ကြပါစေဆင်းရဲခတိန်ကင်ကြပါစေဒေါသခတိန်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနန္တစကြာဝဠာအနန္တတ္တဝါတို့ဒင်းရခတိန်ကင်ကြပါစေဆင်းရခတိန်ကင်ကြပါစေဒေါသခတိန်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနန္တစကြာဝဠာအနန္တတ္တဝါတို့ဘိယခတိန်ကင်ကြပါစေဆင်းရဲခတိန်ကင်ကြပါစေဒေါသခတိန်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ
ဒီနေ့ဆွေးနွေးမယ့်ခေါင်းစဉ်ကြီးကတော့တခဏဖြစ်ရတဲ့လူဘဝမှာအနှစ်သာရပြည့်အောင်ကြိုးစားကြရအောင်ဆိုတဲ့ခေါင်းစဉ်ကြီးပဲဖြစ်ပါတယ်သို့တော်လည်းပဲကောင်းစဉ်အသေးကတော့ယနေ့ကကောင်းစဉ်တမျိုးတည်းပဲဆွေးနွေးမှာဖြစ်ပါတယ်အဲ့ဒီကောင်းစဉ်တမျိုးကကြတော့ဘဝအောင်မြင်ရေးဆိုတဲ့ကောင်းစဉ်ဖြစ်ပါတယ်ဒီတော့ဘဝအောင်မြင်ရေးဆိုတဲ့ကောင်းစဉ်မှာဘဝဆိုဒီမှာမြည်တော့သောပုဂ္ဂိုလ်တွေကဘဝဖြစ်ပါစေကြောင်းသားလေးတွေပြီးတော့နောက်တစ်ခါလူကြီးတွေဖြစ်လာပြီးနောက်တစ်ခါလုပ်ငန်းရှင်ကြီးတွေဖြစ်လာတယ်ဓမ္မမဟုတ်ရင်ဌာနဆိုင်ရာလူကြီးမင်းတွေဓမ္မမဟုတ်ရင်နိုင်ငံခေါင်းဆောင်ကြီးတွေဓမ္မမဟုတ်ရင်နတ်တယ်ပြမတွေကစဘယ်ပုဂ္ဂိုလ်ဖြစ်ပါစေဘဝတိုင်းဘဝတိုင်းဒီအောင်မြင်ဖို့လိုအပ်လာပါတယ်အဲ့ဒီလိုအောင်မြင်ဖို့လိုတဲ့နေရာမှာမိမိရဲ့အတိုင်းအတာနဲ့မိမိဒီအောင်မြင်ပြီလို့ပြောကြပါတယ်ဥပမာလူတယောက်ဒီအောင်မြင်နေပြီလို့ကိုကိုပြောချင်းဒီဘယ်လိုမျိုးသော standard ဘယ်လိုမျိုးသောစံပေါ်မှာကြည့်ပြီးတော့အောင်မြင်နေပြီလို့ပြောတယ်လဲလို့ပြောတဲ့အခါမှာမိမိပတ်ဝန်းကျင်ကိုအလိုက်မိမိရဲ့အမျော်မြင်အလိုက်အဆက်အလိုက်အလွာအလိုက်အလုံးတို့ဒီအောင်မြင်တယ်လို့ပဲပြောကြတာကများပါတယ်ဥပမာအပြည့်ငွေရှိနေသောပုဂ္ဂိုလ်တယောက်ငွေဆိုတာကလည်းပဲတယောက်နဲ့တယောက်နဲ့အလွာအလိုက်အတိုင်းအတာလိုက်ကွာကြပါပါတယ်တချို့ဒီသိန်းတရာရှိမင်းအချို့သိန်းတထောင်သိန်းတပေါင်းအချို့ဒီဘလောက်မီလီယံဘလောက်ဘီလီယံအဲ့လိုမျိုးနဲ့အတိုင်းအတာလိုက်ကွာသွားပါတယ်ဒါကြောင့်မလို့အဲ့ဒီငွေဘလောက်ရှိလို့ရှိရင်လဲအောင်မြင်နေပြီလို့ပြောဖို့လဲခက်လာပါတယ်ဒီလိုပါပဲရထုတွေဘယ်လောက်ကြီးလဲဘယ်ဌာနကြီးရဲ့ဘယ်လောက်ကြီးခဲ့ကြီးလဲနိုင်ငံရဲ့ဘယ်လောက်ကောင်းဆောင်ကြီးလဲအဲ့ဒီလိုမျိုးရထုတွေကြီးပြန်တော့လဲပဲကိုယ့်ရဲ့ရထုလိုက်ကိုယ့်ရဲ့အတိုင်းတာလိုက်အောင်မြင်နေပြီတို့တို့ချို့ကဆိုကြလိမ့်မယ်တချို့ကြတော့လဲပညာတွေတက်ပြီးဘွဲ့တွေဒီဂရီတွေဘယ်လောက်ရပြီကျုပ်ကတော့ဘယ်လောက်အောင်မြင်ပြီလို့ထင်မှန်းကြပါလိမ့်မယ်တချို့ပုဂ္ဂိုလ်တွေကလဲကျန်းစာတွေကိုဘယ်လောက်တက်ပြီငါကတော့ပိဋကကြီးတွေဘယ်လောက်တက်ပြီအဲ့ဒီချိန်ဆိုရင်တော့ငါသည်အောင်မြင်နေပြီလို့မိမိအတိုင်းတာနဲ့ပြောသလိုအပိုင်းဝိုင်းတွေရှိတဲ့ပုဂ္ဂိုလ်ကလဲအပိုင်းဝိုင်းလိုက်ပြောပါတယ်တချို့သောပုဂ္ဂိုလ်တွေကလည်းငါကတော့ကျမ်းမာကြီးကိုကျမ်းမာကြီးဘလောက်ကောင်းပြီးစိတ်ချမ်းသာကြီးတွေဘလောက်များနေပါပြီအဲ့ဒါလို့ဆိုရင်တော့ငါဘုရားအောင်မြင်တာပဲလို့မိမိရဲ့အယူအဆလိုက်မိမိရဲ့အမြင်လိုက်အလုံးတို့ဒီအောင်မြင်ခြင်းကိုအလုံးသတ်မှတ်နေကြပါတယ်တကယ်တမ်းကကြတော့အလုံးအတွေ့ဘဝတိုင်းအလုံးတွေ့အောင်မြင်မှုဆိုတာကျွန်တော်အနေဖြင့်စမ်းဆိုတာလေးကိုကျွန်တော်မြင်တာလေးတစ်ခုတင်ပြများချင်းများတာဖြစ်ပါတယ်အားနဲ့ချင်းများလည်းပေါ်ကောင်းပေါ်နိုင်ပါတယ်ဖြစ်ဆက်လက်ပြီးတော့ဖြစ်နိုင်တဲ့ပုံစံများရှိရင်ဖြစ်ပြပါလို့ကျွန်တော်တင်ပြချင်းအားဖြင့်ဒီနေ့ဘဝအောင်မြင်ရေးဆိုတာလေးကျွန်တော်တို့စကြည့်ရအောင် အဲ့ဒါလို့စားတဲ့အခါမှာကလေးတွေကိုကျွန်တော်ဆွေးနွေးထားတာကို VCD အဖြစ်ကျွန်တော်တို့လူထားတာလည်းရှိပါတယ်ကလေးတွေကိုဆွေးနွေးထားဒီကံရံလေးကိုကျွန်တော်စပြီးတော့ကလေးအစစ်နဲ့မိဘနဲ့ဆရာသမားကျေးဇူးတွေကိုတိတပ်ပြီးအမျော်မြင်ကြီးမားကြဖို့ရယ်စာဖတ်တဲ့အခါမှာမီမိုရီအကောင်းပြီးတော့စာတွေကိုလွယ်လွယ်ကူကူဖတ်မှတ်နိုင်အောင်ဆိုတဲ့နည်းစနစ်များအားကျွန်တော်ကလေးများကသင်ပြပေးခဲ့ပါတယ်ပို့တော်လည်းပဲလူကြီးတွေအတွက်ကြတော့အဲ့ဒီအပိုင်းကိုကြတော့အသေးစိတ်ကျွန်တော်မပြောတော့ပါဘူးတို့တော့အချုပ်အဖြစ်ကျွန်တော်အနည်းငယ်တစ်ခေါက်မြတ်ပြန်ကောက်ပေးပါမယ်ကျွန်တော်စက်ထားတဲ့ကံရံကလေးဖြစ်ပါတယ်အဲ့ဒီကံရံလေးဒီဘယ်ဆောင်အုပ်မှာမရှိပါဘူးကျွန်တော်ဒီရင်းမြစ်မှုသင်တန်းတစ်ခုဖြစ်တဲ့ဒီပန္နိတာယာမရွှေတောင်ကုန်းရိတ်ကမှာဒီနွေရာသီမှာကလေးတွေကိုရင်ဝတ်ကြတယ်ပြီးလားရှင်ဝတ်ကြပါတယ်အဲ့ဒီအချိန်မှာဟောပြောဖို့အတွက်တိုက်ဆိုင်လာတဲ့အတွက်ကြောင့်မနေ့အာယုံမှာ၄နာရီလောက်ထပြီးဒီကံရံကလေးကိုကျွန်တော်ရေးပြီးတဲ့အခါမှာကြပြကြပဲအဲ့ဒီကံရံကလေးကိုအဲ့ဒီကနေစပြီးကျွန်တော်ပေးရခဲ့ရပါတယ်အဲ့ဒီမှာ၂ချိန်ပေါ့ဒီအင်းအမြန်ထက်မှတစ်ချိန်ရယ်ပကိုးဆိုင်မှန်ကုန်းမှတစ်ချိန်ရယ်ကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့ဒါဒီအဲ့ဒီကံရံလေးကိုအဲ့ဒီမနစ်ပိုင်းမှာကျွန်တော်ရေးကြလေခြင်းဖြစ်ပါတယ်ဒါကြောင့်မလို့ဒီကံရံလေးကိုကျွန်တော်တို့စပြောရမယ်ဆိုရင်ပညာရှာရင်သမုတ်ပညာပမာဆိုကလေးတွေကိုကျွန်တော်ရှင်းပြခဲ့ပါတယ်သို့တော့လူကြီးရဲ့ level မှာကျွန်တော်အလုံးသိပြီးသားဖြစ်ပါတယ်ပညာရှာတဲ့အခါမှာပညာဒီဘယ်တော့မှကိုပြည့်စုံတယ်လို့မရှိပါဘူးဘလောက်ရှာရှာပညာဒီမပြည့်စုံပါဘူးမိမိရဲ့ specialized line တစ် line တော့ branch တစ်ခုမှသာမိမိကျွမ်းကျင်ပါလိမ့်မယ်ကြံတဲ့ line တွေအများကြီးကြံပါတယ်ဒါကြောင့်မလို့ပညာဆိုတာသေတဲ့အထိရှာလို့မကုန်ပါဘူးဒါကြောင့်မလို့ပညာရအောင်တို့ဒီသေတဲ့အထိရှာမကုန်ပါပမုတ်တရားကြီးကဲသို့ခံယူတတ်ရပါမယ်လို့အဲ့ဒီလိုမျိုးနဲ့ကလေးတွေကိုသင်ပြခဲ့ပါတယ်လူကြီးတွေကိုကျွန်တော်တိုက်တော့ချင်တာကမြည်တိပညာရမဆိုအင်မတန်နှဆိုင်လာပါတယ်အဲ့ဒီနှဆိုင်လာတဲ့ပညာရတို့ဒီ specialized လေးလာလေးလေးပို့နဲ့လေးလေးပို့ကျဲလေးလေးဖြစ်ပါနေမိမိလေးလာနေတဲ့ပညာရတစ်ခုမှပဲနေရင်အင်မတန်ကျဲပြောလာတာတွေ့မယ်ဆိုရင်တခြားသော specialized လုပ်တဲ့ပညာရတွေမှလည်းအများကြီးကျဲပါတယ်ဒါကြောင့်မလို့အနည်းဆုံးspecialize မသိတာတော့မှာရေပုံရအဖြစ် generalize နားလည်ကြဖို့တော့လိုအပ်လာတယ်ဒါကြောင့်မလို့ဘယ်ပညာရပ်ကိုရှာရှာရှာလို့ကိုမကုန်ပါဘူးတည်တဲ့ရှာလို့မကုန်ပမုတ်တရားပမာခံယူတတ်ကြပါစေလို့ပထမအကြောင်းလေးနဲ့ကျွန်တော်တင်ပြပါတယ်ဒုတိယအနေနဲ့ကအမြင်ကျဲစัจ java လားဆိုတာလဲမနေ့တုန်းကတော့ထက်ထက်မြက်မြက်သာသနာပြုဖို့အတွက်စัจ java တီအူလီနဲ့ကျွန်တော်တင်ပြခဲ့တယ်ဒီနေ့လည်းအနေနဲ့ပြန်ကောက်ရလို့ရှိရင်အမျိုးမြင်ကြီးမှမှုသည်မိမိရဲ့အိမ်မိမိရဲ့ရက်ွက်မိမိရဲ့မြို့မိမိရဲ့နိုင်ငံလောက်ပဲလူတို့သည်အဲ့လောက်လေးကိုပဲကျင့်နှံ့နေကြပါတယ်တကယ်တမ်းကကြတော့အဲ့လောက်လည်းမြင်တဲ့ဟာကျင်းမြောင်းလောလာပါတယ်ဥပမာဝလုံးကောင်းမှာလောက်ပါတဲ့လူနဲ့တောင်ပေါ်ကကြည့်တဲ့လူလေယံပေါ်ကကြည့်တဲ့လူအဲ့ဒီလိုမျိုးတွေကလေးတွေကွာတယ်လို့ပဲလူကြီးတွေကိုလည်းကျွန်တော်တင်ပြချင်တာကကျွန်တော်တို့ရဲ့အမြင်ကျဲမှုသည်စစ်ကြောတာမကဘုရားရှင်ကိုယ်တော်မြတ်ကြီးပေးခဲ့တဲ့ခန္ဓာရဲ့ဖြစ်စဉ်တို့ရဲ့အရှိတရားအမှန်တရားတွေကိုဘယ်လျင်ဘုရားရှင်ကိုယ်တော်မြတ်အသေးစိတ်လမ်းညွှန်ပြသထားပါတယ်ဒါကြောင့်မလို့မနစ်ဖြန်ကြလို့ရှိရင်ခန္ဓာဖြစ်စဉ်အထိကြည်ကြည်ပြပြနဲ့စစ်ကြောတာမကအမျော်မြင်ကြီးမားစွာနားလည်နိုင်ကြပါစေကြည်နိုင်ကြပါစေလို့အမြင်ကျဲစစ်ကြပါလားဖြစ်ပါတယ်နောက်တတရားတစ်ခုကကြားတရားတစ်ချောင်းကကြတော့ပုံတော်အတွင်းဂုံတော်အတွင်းဆိုတာပြောပါတယ်ပုံတော်အတွင်းဂုံတော်အတွင်းဆိုတာလေးကျွန်တော်မပြောခင်လေးမှာပုံတော်ဆိုတဲ့အတိတ်ပဲဂုံတော်ဆိုတဲ့အတိတ်ပဲကိုလူတွေတော်တော်များများရောသုံးကြတာတွေ့ရပါတယ်အဲ့ဒီကြောင့်မလို့ကျွန်တော်အနေနဲ့ကာယံလေးတစ်ခုစပ်ပါတယ်အတိတ်ပဲသီမအတိတ်ပဲရှိပါတယ်မြည်တော့သကလုံးဖြစ်စီမြည်တော့ပညာရဖြစ်ပါစေသီမအတိတ်ပဲရှိကြတွေ့ရှိရပါတယ်ဒီလိုပဲတန်ဖိုးဆိုတာလေမသိဘူးဆိုရင်တန်ဖိုးရှိမှလည်းသိမှာမဟုတ်ဘူးဒါကြောင့်မလို့တန်ဖိုးကလည်းသီမတန်ဖိုးရှိပါတယ်ဒါကြောင့်မလို့မြည်သည့်အတိတ်ပဲဖြစ်စီမြည်တော့ပညာရဖြစ်ပါစေအတိတ်ပဲသီမတန်ဖိုးရှိမယ်အဲ့ဒီလိုမျိုးအတိတ်ပဲ ਨੇ အတိတ်ပဲသိပြီးတန်ဖိုးရှိမှပါလေစွာအားဒီတုတ်တက်နေပါမယ်ဆိုပြီးတော့ကျွန်တော်ကာညာလေးစပြီးတော့ပုံတော်နဲ့ဂုံတော်ဆိုတာလေးအနည်းငယ်ပိုင်းခြားကြည့်ရအောင်ပုံတော်နဲ့ဂုံတော်ဘယ်လိုကွာတယ်လဲလို့ပြောရင်စောက်အထက်မှလည်းကျွန်တော်ရေးခဲ့ပါတယ်နည်းနည်းလေးပြန်ပြီးတတိယအောင်ကျွန်တော်ပြန်ကောက်ပါမယ်ပုံတော်ဆိုတာမျက်စိနဲ့မြင်နေရသမျှသော drug wattu တွေအလုံးကိုပုံတော်လို့ခေါ်ပါတယ်ကျွန်တော်တို့ comparative လုပ်ကြည့်ကြည့်ရအောင်ဒီပြချက်ကပုံတော်တို့ဒီအစင်ထာဝရကိုမျက်စိနဲ့မြင်နေရသမျှသောဒီလောကထဲမှာတွေ့နေရမြအလုံးသော drug wattu တွေဒီပုံတော်ဖြစ်ပါတယ်ဒီဘက်ကဂုံတော်ကြတော့ဂုံဆိုတာဂုဏဂုဏဒီကျေးဇူးကျေးဇူးဆိုတာ အကျိုးရှိအောင်လုပ်တဲ့အလုပ်တွေအားလုံးဖြစ်ပါနဲ့ဒါကြောင့်မလို့ဒီဘက်ကဂုံတော်တို့ဒီမျက်စိနဲ့မတွေ့ပါဘူးဉာဏ်နဲ့မှသာတွေ့ပါတယ်ဉာဏ်ရှိသောပုဂ္ဂိုလ်များမှသာတွေ့ပါတယ်နံပါတ်2ကကြတော့ပုံတော်ဆိုတာအများရန်ပြုတ်ပြပျက်စီးနေပါနဲ့30တပုံသင်္ခါရနေတဲ့မှာရှိသမျှသော draw to အားလုံးတို့ဒီပြုတ်ပြပျက်စီးနေပါတယ်ပြုတ်ပြပျက်စီးနေတယ်လို့ဒီဘက်မှာဂုံကိုကြည့်ပြကြံတော့ဘယ်တော့မှမပြုတ်ပြပါမသိလို့သာမလို့တာသိလေတို့လေသိလေတို့လေဟာဂုံတော်ရဲ့အရင်ဖြစ်ပါတယ်ဒါနံပါတ်2ရဲ့ကွာခြားမှုဖြစ်ပါနံပါတ်3ရဲ့ကွာခြားမှုကြတော့ပုံဆိုတာဟာတခဏလေးပဲတည်ပါတယ်ဘလောက်ပဲလှုပ်လှုပ်ခဏလေးပဲတည်ပြီးပြန်ပြီးပြင်ပေးနေရပါတယ်ကျွန်တော်တို့ခန္ဓာကိုယ်တွေအဆောက်အဦတွေရှိသမျှသောလောကထဲမှာရှိသမျှအရာအလုံးတို့သည်အမြဲတမ်းပြုတ်ပြင်ပေးနေရပါတယ်ဂုံတော်ကြတော့ထာဝရတည်ပါနဲ့ပြင်စရာလုံးဝမလိုပါဘူးတဲ့နံပါတ်4ကြတော့ပုံဆိုတာသင်္ကေတနဲ့အနုလိုပြလို့ရှိရင်ရုပ်ရော့သွားတဲ့သဘောရှိရင်ဂုံကကြတော့တိုးတက်နေတဲ့ plus ဖြစ်ပါတယ်နံပါတ်5ကြတော့ပုံဆိုဒီမှာအကာလို့ပြောရင်ဂုံဆိုဒီမှာအနှစ်လို့ပြောလို့ရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီနေ့အဓိကပြချင်တာကအနှစ်ဆိုတာကိုပြချင်းဖြစ်ပါတယ်ဒါကြောင့်မလို့ပုံတော်နဲ့ဂုံတော်နဲ့ကိုကျွန်တော်တို့ပိုင်းခြားသိဖို့လိုအပ်လာပါတယ်ဒါကြောင့်မလို့ပုံတော်အတွင်ဂုံတော်တွင်းကြရအောင်အထူးသဖြင့်တိပိတကဒရရောစရာတော်ဖျားကြီးကတော့ကျွန်တော်တို့ဖျားတရားတန်ခါတို့ရဲ့ပုံတော်နဲ့ဂုံတော်နဲ့ကိုကာယံကလေးနဲ့ပိုင်းခြားပြီးကျွန်တော်တို့ဆုံးမခဲ့ပါတယ်အဲ့ဒါကျွန်တော်မှတ်သားမိတာလေးတင်ပြခြင်းဖြစ်ပါတယ်ပုံတော်နဲ့ဂုံတော်ပုံတော်အတွင်းဂုံတော်တွင်းဆိုတာဟာကျွန်တော်တို့ဖျားရှိခုနေတဲ့ပုံကိုယ်တို့ဒီလေဖျားရှင်ရဲ့ဂုံတော်ကိုမမြင်ဘူးအဲ့လိုမျိုးဖြစ်ကြတယ်မြင်တဲ့ပုံကိုယ်တို့ဒီလေနှလုံးသားမှာမတည်ကြပါဘူးဒါကြောင့်မလို့နှလုံးသားမှာတဲဖို့ဆရာတော်ဖျားများဆုံးမတာကိုကျွန်တော်အနေနဲ့ဟိုမိမောင်းထိုးပြီးတင်ပြခြင်းဖြစ်ပါကဲဒီလိုဆိုရင်ကျွန်တော်တို့ခောက်ဖတ်ကြည့်လိုက်မယ်ဆိုရင်ဖျားဂုံတော်ညံဖြစ်ပေါ်၍ပုံတော်အတွင်းဂုံတော်တွင်းကစိတ်ဝယ်ထုံထားနှလုံးသားဖျားတဲ့ပါဤတဲ့ကျွန်တော်တို့ဖျားရှင်ရဲ့ဂုံတော်တွေကိုအမြဲတမ်းနှလုံးသားမှာမွမ်းထုံပြီးဖျားရှင်ရဲ့ဂုံတော်တို့အားနှလုံးသားမှာအမြဲတည်ထားဖို့လိုလားအလားပါတယ်ပုံတော်ကိုမမြင်ပေမဲ့လည်းဂုံတော်ကိုအမြဲတမ်းနှလုံးသားမှာတည်နိုင်ကြပါစေနံပါတ်1ဖြစ်တဲ့တရားဂုံတော်ညံတရားဂုံတော်ကြတော့စာတိจิตติထိုးထွင်းတိဟုအတိသုံးပါတရားဤကုန်စိတ်ဝယ်ထုံထားနှလုံးသားဖျားတရားတည်ပါ၏တရားကိုလည်းပဲစာတိจิตติထိုးထွင်းတိဆိုတဲ့အတိသုံးပါကိုနှလုံးသားမှာတည်ထားခြင်းကိုဆိုလိုပါတယ်ဒီနေ့ကြတော့စာအုပ်တွေထဲမှာတည်ပြီးဓမ္မယုံတွေဟောပြောတဲ့နေရာလေးမှာထားပြီးထွက်လက်ထွက်ရောပျောက်ကုန်ရောအဲ့လိုမျိုးတွေကျွန်တော်တို့မြားပါလေဒါကြောင့်မလို့ပိဋကမှာတည်တာမဟုတ်ပါဘူးနှလုံးသားမှာတည်ခိုင်းခြင်းဖြစ်ပါတယ်။နံပါတ်3ကြတော့သံဃာရဲ့ဂုံပြည့်ပြီးသုံးပါးမြတ်စွာယာတနာကိုကောင်းစွာကြည်ရှုကိုစားပြုသည့်သံဃာဤဂုံစိတ်ဝယ်ထုံထားနှလုံးသားစွာအားတည်ပါ၏။သံဃာဤဂုံကိုကြတော့ကိလေသာပယ်သတဲ့အချက်တွေကျင့်နေတဲ့ပုဂ္ဂိုလ်မြတ်တွေပယ်သပြီးတဲ့ပုဂ္ဂိုလ်မြတ်တွေရဲ့အဲ့ဒီစွာအားတွေကိုနှလုံးသားမှာစွာအားတည်ကြရအောင်ဆိုတာပုံတော်အတွင်းဂုံတော်တွင်ဒီညံကြီးစွာဖြင့်တည်တတ်ကြအောင်မလို့တင်ပြရခြင်းဖြစ်ပါတယ်။နောက်တစ်ချက်ကျေးဇူးဆတ်ခြင်းသုံးမျိုးပြင်ဆိုတာကလေးတွေကိုကျွန်တော်ကမိဘနဲ့ဆရာသမားရဲ့ကျေးဇူးတွေကိုခေါ်ဆောင်ပြီးပြောပါတယ်။ယနေ့လူကြီးတွေကိုကြတော့အဲ့လောက်ကျွန်တော်မပြောတော့ပါဘူး။သို့တော့ကျေးဇူးဆတ်လို့မကုန်အောင်ကြီးမားလာတဲ့မိဘနဲ့ဆရာဒီလိုပဲကျေးဇူးရှင်ပေါင်းများလာ၊မြောင်များစွာရှိပါတယ်။အဲ့ဒီကျေးဇူးရှင်တွေကိုဘယ်လိုမျိုးကျေးဇူးဆတ်ကြမလဲကျေးဇူးကြီးမားလာစွာတော့ဖြစ်တယ်ဆိုတာကတော့အလုံးသိပြီးသားဖြစ်ပါတယ်ဒါတော့ကလေးတွေကိုကြတော့ကျွန်တော်ခန်းစားချက်ဖြစ်အောင်မလို့ကလေးတွေဆိုနောက်ပိုင်းဆိုကျွန်တော်ငိုအောင်ကိုကျွန်တော်ဆွေးနွေးပါတယ်မိဘရဲ့ကျေးဇူးကိုမျက်စိထက်ပေါ်အောင်ဆွေးနွေးပါတယ်ယနေ့ကြွလာတဲ့ပုဂ္ဂိုလ်များအားလုံးဒီနေ့ဆိုရင်မိဘတွေဖိုးဖားတွေအရွယ်တွေဖြစ်တဲ့အတွက်ကြောင့်နားလည်ပြီးသားလို့ယူဆပြီးတော့ကျေးဇူးဘယ်လိုဆတ်တတ်တယ်လဲအဲ့ဒါလေးကိုပဲကျွန်တော်အချင်းယုံလေးတင်ပြပါမယ်မိဘနဲ့ဆရာသမားတွေတည်းတကွာကျေးဇူးရှိသောပုဂ္ဂိုလ်များအားလုံးတို့အားကျေးဇူးဆတ်ဖို့တွေကျွန်တော်အနေနဲ့သုံးမျိုးပြင်ဆိုပြီးအချက်သုံးချက်ကိုကျွန်တော်တင်ပြထားပါတယ်အဲ့ဒီအချက်သုံးချက်ကတော့နံပါတ်1အနေနဲ့မိဘနဲ့ဆရာသမားတွေကျေးဇူးရှင်တွေရဲ့ပြောစကားကိုနားထောင်လိုက်ပြီးဆိုရင်ကျေးဇူးဆရာရောက်ပါတယ်အမှားဖြစ်စေအမှန်ဖြစ်စေနားထောင်ပါလောက်တာမလောက်တာတကန်တာပါပထမဆုံးပြောစကားတွေကိုနားထောင်နေကျွန်တော်စိုင်းစိုင်းပြတာခွဲလို့ပါကျွန်တော်လက်ဟန်ချီကအနေနဲ့ပြပါမယ်ပြောစကားများအားနားထောင်တယ်နောက်ဒုတိယအချက်ကကြတော့မိဘနဲ့ဆရာသမားတွေကျေးဇူးရှင်တွေအားလုံးကိုပြုစုမယ်ကူညီမယ်ပတ်ပိုးမယ်ဆောက်ရှောက်ဒါလည်းအလုံးလုံးတတ်ပါတယ်မိဘတွေကိုကူညီမယ်ပြုစုကြမယ်ဆောက်ရှောက်ကြမယ်အဲ့ဒါကလည်းလူတိုင်းလုံးတတ်ပါတယ်နံပါတ်3ကြတော့မိဘနဲ့ဆရာသမားတွေကျေးဇူးရှင်တွေကိုကျွန်တော်တို့ကြွေးမွေးရပါတယ်အဲ့ဒီ3မျိုးတည်လူတိုင်းလုံးတတ်တယ်နားထောင်တတ်တယ်ပြုစုတတ်တယ်ကူညီတတ်တယ်ပြီးတော့ကျွေးမွေးတတ်ပါတယ်။ ยินดีดังมาอู่หงส์เมียนุขณะจันทร์เสียกระโดดไปตัวเราไหมเลยเอ้าบาตาลุกด่าเลยสุยเสียธรรมะเดียวมีมีเอตส่วนตรงนี้ตัวยาวไปดูสักเช้าไหมกุญแจด่าไอ้ลูกบาเป็นพิโรสการีตัวนั้นทำไหมแกไปดูดีต้องเช็ดดีอันไหนส่งเจ้าสักเช่นลูกจันทร์ลูกเบี้ยวไปเลยแต่ละสังเลดีเลยลูกตัดเลยจันทร์ลูกเบี้ยวละขึ้นลูกไปแต่ละสังเลดีจันทร์มาจีดีกับว่าออร์เรนจันทร์สังเกตานี่เปล่าจันทร์มาจีอ่ะกระโดดกระโดดออร์ไลน์ยังจัตตาลีเดียเปลี่ยนลาจาเลยมีบ้านเนี่ยมีบ้านเนี่ยสกาวกูเปล่าน้าทองเนี่ยทีนู้นมาเนี่ยแต่ชาบาดาชาดีกาเลยลูกตัดชาบาเลยน้าทองเนี่ยพิวสกุญีเนี่ยจุ้ยมวยจัดอารมณ์ลูกตัดบาเลยฟุตซอลเอดีเซ็ตเทมยึดเซ็กกาดูดีอาเซฟเชบาเลยมีบ้านเนี่ยเสียดมาดีเจซูกูปะซากานีบีนกกานีบีเอาพัดโยบีดอกกระโดดผู้ด้วยเอ็มดังวงเลจบาเลยกันนี่จ้าเลยเนี่ยปกุญญาเทมาเลยกระโดดกางกระโดดบาลีเมตตนลุงดากานีบีตะเกเจซูกูพอซองบีกระโดดผู้ดอลูอะลีเมเจซูจีมาไลตาอเมเฟเสียเสียมาเลโอเสียละมาอาลุงโดเยโลปะซักกะเปียวบีกระโดดผู้เอ้อน่ะญานชีเดปกุมาลุตัดเดปี้ดอไอ้ดิโลกระโดดเดอะเปียงมิบะเนเสียละมาดิอาลุงปอมาจานโนโลอาลุงโดดิตะตันเสียละมาโกจานโนอะเป็ดดิชียกุบัวมาเลยเงินเซ็งดากระไรก็ซ้อมมาตอนเนี่ยมีบ่าดิเสียดิปอมาจานโนโลตาตะมีโดดิอเมียนเป็ดมาดิอเนซ้อมบาเนี่ยเป็ดมาเลยสุใส่เนี่ยเป็ดมาบาเปิโลเลยสุยโกเป็ดกูชาณีเนี่ยปกูว่ามีบ่าเนี่ยเสียပဲโกมีบ่าโกเสียก็อเมียนมิสิดอกทาวิจิติเนเนลีอาเนตั้วบิโซเนี่ยสู่ซ้อมมาเนี่ยเอ้อน่ะกูจานโนโลเงินเซ็งดากระไรก็ไม่จิหนักกูไม่ไจกูโกกูเวพันเองไม่ไจกูไม่ไจทาแต่จอมโลยกุเฉิงนี้เลยပဲเวพันมุกูจูโซเนี่ยปกูเนี่ยชาปาลาบาเร่แต่เจ้ามโลมณีอ่ะแล้วเราวิพันธ์หมู่ကိုจูโซจักပါလို့တိုက်တော်ချင်းဖြစ်ပါတယ်ဒီလိုဆိုရင်မိဘနဲ့ဆရာသမားတွေကကို့အပေါ်မှာအမြဲတမ်းမျက်စိတောက်ထောက်ပြီးတော့ဆုံးမသောစဉ်နေတဲ့အခါမှာကိုကနေပြီးတော့အ ਨੇ ဆုံးစိတ်ကနေပြီးမနှောကံကပြင်းမမိကြပါတယ်တချို့ဆိုရင်ဗဇက်ကပြန်ပြောမိတယ်တချို့ဆိုရင်ကာယကံနဲ့ကိုရိုင်းဆိုင်စွာပြီးလှုပ်ကြတာတွေတွေ့ရှိရပါတယ်ဒါကြောင့်မလို့မိဘနဲ့ဆရာသမားတွေပေါ်မှာရှိနေတဲ့အပြစ်တွေကိုကျွန်တော်တို့ကျေးဇူးရှင်တွေမှာခွန်လို့ဖို့အတွက်တောင်းပန်ချဖို့လူတွေလွင့်နေကြပါတယ်ဒါကြောင့်မလို့တောင်းပန်ပေးကြပါဘဝမှာအောင်မြင်ခြင်းတယ်ဆိုရင်အဲ့ဒါသိရကြည့်တယ်ကံကြီးထက်တယ်လို့လည်းခေါ်တယ်မိဘနဲ့ကျေးဇူးရှင်တွေပေါ်မှာပြင်းမာနေတဲ့အပြစ်လောက်ကြီးတာမရှိပါဘူးလေဒါကြောင့်မလို့ယခုဘဝတင်ကာယကံဝစီကံမနောကံလူတွေပြင်းမာမိကြတာရှိလို့ရှိရင်ခွန်လို့ပါရန်တောင်းပန်ကြတော့ပါတယ်ဆိုတောင်းပန်ကြပြီးရင်မိမိရဲ့နှဖူးနဲ့ကျေးဇူးရှင်တွေဆရာဆရာမမိဘတွေရဲ့ခြေတော်နဲ့တိုက်ပြီးကတော့လိုက်မယ်ဆိုရင်အိမ်မတောင်မကိုမြစ်တဲ့လူတယောက်လူသားတယောက်ဖြစ်လာနိုင်မယ်ကျေးဇူးကိုတိတာပြီးတော့ဒုတိယအဆင့်အနေနဲ့ကျေးဇူးဆန့်ကျင်ဖြစ်ပါတယ်။နံပါတ်2ပြီးရင်နံပါတ်3နံပါတ်3ကျေးဇူးဆန့်ကျင်ကြတော့ကျေးဇူးဆတ်လို့မကုန်လို့ပြောပြောနေတာဟာဆတ်မတတ်လို့မကုန်တာပါ။ဆတ်တတ်ရင်ကုန်ပါတယ်ကျွန်တော်တို့ဘုရားရှင်ကိုတော်မြတ်ကြီးပဲလေမေတော်မိနတ်တာတော်ရင်တာမှာဝရင်းသုံးလပါလို့ကျေးဇူးကဆတ်တယ်အဘိဓမ္မာတရားတော်ဖြစ်ဥပဒနာဖြစ်ဆတ်ကျင်ဖြစ်ပါတယ်။ဒီလိုမှာပဲသုတ္တရနာမင်းကြီးကိုလည်းပဲသီနံအောက်မှာကိုနန်းတော်ထမ်းမှာကိုကျေးဇူးဆက်ပေးခဲ့ပါတယ်ဖះရှင်ကတော့တေချာပြတ်ဆိုခဲ့ပါတယ်ကျွန်တော်တို့ကြတော့မေလျော်နေကြတယ်ယနေ့ကြွားလာတဲ့ယောဂီများအလုံးတခေါ်မေးလိုက်ခြင်းပါတယ်မိမနဲ့တဲ့ဆရာသမားတွေကိုတကယ်အမျက်ဆုံးဆက်ပြီးပြီလားလို့မေးရင်ဘယ်လိုဖြစ်ကြဘာဖြစ်လို့လဲဆိုမိမနဲ့ဆရာသမားတွေအလုံးကိုပစ္စည်းတွေဘလောက်ပုံပြီးတော့လှူလှူကတော့ကတော့ဘလောက်ပဲနောက်ဆုံးအပြစ်တွေကိုတောင်းပန်ပြော့ပြော့မိဘတို့ဒီသေလွန်ရင်ဆရာသမားကျေးဇူးရှင်အလုံးတို့ဒီဘယ်ရောက်သွားမလဲဆိုတော့အပေးပဲဆင်ကြပါလေ။ဘာကြောင့်ဆင်းတယ်လဲ။ဝိပဿနာမလုပ်သေးရင်စိတ်မချရပါဘူး။ဒါလည်းပဲကျွန်တော်တို့ဆွေးနွေးခဲ့ပြီးဖြစ်ပါတယ်။နှခသိခသုတ်တံနဲ့ကာနကစ္ပါဆိုပြီးတော့လက်သက်ခွန်နဲ့လက်ကမ်းကြီးသုတ်တံနဲ့ကျွန်တော်ဆွေးနွေးခဲ့ဘူးပါလေ။ဒါကြောင့်မလို့သေလွန်သွားရင်ကိုယ့်ရဲ့ကျေးဇူးရှင်တို့ဒီအပေကိုပဲဆင်းတာကိုဘယ်သူမှမလို့ခြင်းပါဘူး။မလို့ခြင်းဘူးလို့ပြောတာလည်းပါဇက်နဲ့ပြောခြင်းဖြစ်ပါတယ်။လက်တွေ့ကြတော့လုပ်လို့ဖို့ကျွန်တော်တို့မင်းလျော့နေကြပါတယ်။ဒါကြောင့်မလို့ကျွန်တော်သတိပေးပါတယ်။ကိုယ့်ရဲ့ကျေးဇူးရှင်ဒီအားလုံးကိုတကယ်ကျေးဇူးဆက်ခြင်းရင်ဝိပဿနာတရားနဲ့အပယ်လော့ကြောင့်တရားဖြစ်အမြန်ဆုံးဆန့်နိုင်ကြပါစေဆက်တဲ့အခါမှာလဲဝတ်ကြည်တန်းကြည်ပါးဖြားလေးနဲ့မဆက်ပဲနဲ့လက်တွေကိုကိုတိုင်းမှာပေါင်ဝင်ပြီးတော့ရိတ်သားတွေပို့ပေးမယ်တရားတကယ်ရမရအဲ့ဒီအစတိကျွန်တော်တို့တိုက်တော်ကြဖို့လိုအပ်ပါတယ်တချို့ကြတော့အိမ်မှာရှုပ်ပါတယ်ကွာဒီမိဘတွေဘိုးဘွားတွေငါတို့ရိတ်သားပို့ထားလိုက်ပြီးရောနောက်ပူတက်တာလိုက်ဒါဆိုတဲ့ဒီလိုစေတနာမျိုးတော့မလုပ်ပါနဲ့တကယ်ပဲမိဘနဲ့ဘိုးဘွားတွေကျေးဇူးရှင်တွေတကယ်ရမရကိုဆက်စစ်တပါတယ်မရရအောင်လည်းတိုက်တော်ပြီးကိုကချီကျူးစကားတွေပြောဖို့မြောက်စားဖို့အဲ့လိုလိုအပ်လာပါတယ်လို့ကဲကျေးဇူးဆက်ခြင်း၃မျိုးပြင်ဆိုတာအဲ့ဒီမှာပြပါတယ်ဒီလိုပါပဲနောက်တစ်ခုကသီလရှိတာစိန်ပွဲပမာဆိုတာသီလသည်ကိုစိတ်တရားသည်ကာယံကနဲ့ဝစီကံဖိတ်သိမ်းဆောက်ရှောက်တဲ့ပုဂ္ဂိုလ်တို့သည်ဟောဒီကဘာမှာဈေးအကြီးဆုံးအမားစျောဆုံးအလင်းဆုံးလို့ပြောတယ်အဲ့တော့ကျွန်တော်နှစ်ဘေးမှာတော့မာလင်းစေလို့ပြောပါတယ်ဒရော့ဝတ္ထုတွေထက်မှာယာစနာတွေထက်မှာ
အမှားဆုံးနဲ့အလင်းဆုံးဈေးကြီးဆုံးဆိုတာအလုံးသိတယ်စိန်ပွက်ပမာတန်ဖိုးကြီးမှလာပါတယ်အဲ့ဒီလိုသီလတန်ဖိုးကြီးတယ်လို့လေကျွန်တော်တို့တန်ဖိုးဆိုတာလေးကိုကျွန်တော်နည်းနည်းရှင်းပြရရင်ကျွန်တော်ရဲ့အယူဆလေးတစ်ခုနဲ့တင်ပြပါတယ်သီလနဲ့ပညာသီလနဲ့ပညာမှာတန်ဖိုးဆိုတာရဲ့ပြီးတော့ဒီမှာမရေးထားလိုက်ဘူးကျွန်တော်မေ့သွားတယ်တန်ဖိုးဆိုတာကမိမိရဲ့ကိုယ်ပိုင်အယီချင်းတွေအစွမ်းတတိတွေဟာတန်ဖိုးဖြစ်ပါတယ်ပြုပြင်လို့မရပါဘူးဈေးနှုန်းကြတော့သတ်မှတ်ခြင်းတလို့သတ်မှတ်တာဖြစ်ပါတယ်တကြက်တန်ကိုတထောင်ပြောလဲရပါတယ်တန်ဖိုးကြတော့မိမိရဲ့ကိုယ်ပိုင်စွမ်းတတိတွေအယီချင်းတွေဖြစ်ပါတယ်ဥပမာပထေးသားတစ်ယောက်ဒီဈေးနှုန်းများတာဖြစ်ပါတယ်ကိုယ်ပိုင်မဟုတ်ပါဘူးကိုယ်ပိုင်ဆိုတာကမိမိเจ้าမှာအတော်ဆုံးမိမိရဲ့လုပ်ငန်းမှာမိမိအောင်မြင်ဆုံးအဲ့ဒီလိုမျိုးမိမိသည်တိလရှိဆုံးပညာအတတ်ဆုံးအဲ့ဒါအလုံးတို့ဒီတခိုးခိုးလို့မရဓမြတိုက်လို့မရတသက်တာလုံးတွေတသံတရာလုံးတွေမိမိယူနိုင်တာအလုံးတို့ဒီမိမိရဲ့ကိုယ်ပိုင်အစွမ်းတတိတွေဖြစ်တယ်အဲ့ဒီဟာကတန်ဖိုးဖြစ်ပါလေဒီလိုဆိုရင်ဈေးနှုန်းနဲ့တန်ဖိုးကတန်ဖိုးသာလျှင်အလိုအဆုံဖြစ်ပါတယ်ဈေးနှုန်းဆိုတာကပတ်ဝန်းကျင်ကနေခုံဝတ်သမုတ်သတ်မှတ်ခြင်းများတာဖြစ်ပါတယ်ဒီလိုဆိုရင်ဈေးနှုန်းနဲ့တန်ဖိုးနဲ့ကိုကျွန်တော်တို့ပိုင်းခြားသိပြီးရင်သီလပညာတွဲပါမဆိုတာလေးကျွန်တော်တို့ပြောထားတာရှိပါတယ်သီလနဲ့ပညာကိုတွဲဖို့အတွက်ကျွန်တော်စကားကြောင်းနှကြောင်းနဲ့ပြပါတယ်သီလရှိတယ်ပညာမရှိသောပုဂ္ဂိုလ်တို့သည်ပညာမရှိဘူးဆိုတာနဲ့အတတလေးတွေဖြစ်ကုန်တယ်သီလတော့ရှိပါရဲ့ပညာမရှိရင်လူအလိုခေါ်ပါတယ်ဒီလိုပဲသီလတော့မရှိဘူးပညာတော့ပဲရှိတဲ့ပုဂ္ဂိုလ်ကြတော့လေပညာဓာတ်ကြီးတွေဖြစ်ပေမဲ့ကိုယ်จิตတရားမကောင်းတဲ့ပုဂ္ဂိုလ်တို့သည်လူကောက်ကောက်ကျစ်စင်းလဲသောပုဂ္ဂိုလ်ဖြစ်ပါတယ်ဒါကြောင့်မလို့ဟောဒီလူသားလောကတွင်လူအဖြစ်လည်းမကောင်းပါဘူးလူကောက်ဖြစ်လည်းမကောင်းပါဒါကြောင့်မလို့သီလနဲ့ပညာကိုတွဲဖို့လိုအပ်လာပါတယ်ဒါကြောင့်မလို့သီလနဲ့ပညာကိုတွဲလိုက်တဲ့ပုဂ္ဂိုလ်တို့သည်ဘဝမှာတန်ဖိုးရှိပြီးတော့လူမှာတကိုးတွေအာနိသင်တွေစွမ်းအားတွေတိုးတက်တာကိုတွေ့ရှိရပါတယ်တကယ်လို့သီလနဲ့ပညာမတွဲဘူးမရှိဘူးဆိုတဲ့ပုဂ္ဂိုလ်တို့သည်ဘဝမှာတန်ဖိုးရှိမဲ့အစားဒံဒီပို့တော့တာပါပဲမနေ့အရာထလာပြီဆိုရင်ခေါင်းကိုမဖော်နိုင်အောင်စာဝတ်နေရင်အိမ်ထောင်ရေးလူမှုရေးစီးပွားရေးနေလုံချလပတ်လေလိုက်ပြီးပြေးလွှားနေကြတဲ့ပုံကူတို့ဒီတံဖို့မရှိပါဘူးဒံဒီပို့ပြီးပြိနေကြပါတော့ဒါကြောင့်မလို့ကိုလည်းပဲတံဖို့ရှိသလားဒံဒီပြိနေသလားလို့တစ်ခါတလေပြန်ဆက်ကြဖို့လိုအပ်ပါတယ်ဒီလိုဆိုရင်ဒံဒီပို့လာရင်လူမှာပါတယ်ထွက်လာတော့လဲဆိုတော့တကူထွက်ဖို့မဖြစ်နိုင်တော့ဘူးဘာဖြစ်လို့လဲဆိုတော့ तू ကပွင့်မဲ့အကြောင်းတွေအလုံးပိုက်ပြီးတော့ဘာတွေပဲထွက်လာတော့လဲဆိုရင် negative တွေဖြစ်တဲ့အခိုးတွေပဲထွက်လာပါတော့တယ်အခိုးတွေကဘယ်လိုအခိုးလဲဆိုတော့လောဘအခိုးတွေဒေါသတွေမောဟတွေမာနတွေအဲ့ဒီအခိုးတွေပေါ်ပေါက်လာကြတော့တယ်ဒါကြောင့်မလို့ဘဝမှာတန်ဖိုးရှိပြီးတော့လူမှာတကူရှိဖို့တည်သီလနဲ့ပညာကိုတွဲဖို့လိုအပ်လာပါတယ်ဒီလိုပါပဲဘဝတံဖို့လူတကိုရဆိုတာပြီးဆုံးသွားရင်နောက်တစ်ပိုက်ကြတော့ဒုရှောင်သူ့ဆောင်သရှင်အောင်လေအဲ့ဒါဒုရှောင်ဆိုတာကကြတော့ဒုဇယိုက်တွေကိုရှောင်ဖို့ဖြစ်ပါတယ်ဒုဇယိုက်ကလည်းကျွန်တော်တို့ပထမရက်ကတည်းကဗုဒ္ဓရဲ့အခြေခံအချက်လက်တွေမှာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒုဇယိုက်10ပါးရှိတယ်ဒုဇယိုက်10ပါးသည်ကာယကံ3ပါးဝစီကံ4ပါးနဲ့မနောကံ3ပါးဖြစ်ပါတယ်အဲ့ဒါကိုလည်းအနေနဲ့ပြန်ကောက်ရရင်ကာယကံသည်သတ်တာခိုးတာပေါက်ပြန်တာဖြစ်ပြီးဝစီကံ၄ပါးတို့သည်လိန်တာဂုံတိုက်တာကြမ်းထမ်းတာအချီနီးသိမ်ဖြစ်သောစကားပြောတာ၄မျိုးဖြစ်ပြီးတော့မနောကံ၃ပါးတို့သည်အဘိဇာသူတစ်ပါးပစ္စည်းတွေကိုမတရားလိုချင်နေဗျာဘာဒသူများကိုသိချင်ပစ္စည်းပြီးတော့နှိမ့်ဆက်ညှင်းဆဲခြင်းနေမိစ္ဆာဒိဋ္ဌိအယူမအမှန်မှန်တွေဖြစ်ပါတယ်ဟောဒီ၁၀မျိုးသည်ဒုစရိုက်၁၀ပါးဖြစ်ပြီးပြန်ပြီးပွားလိုက်တဲ့အခါမှာချဲလိုက်တဲ့အခါမှာအုပ်စု၄စုနဲ့ချဲလိုက်တဲ့အခါမှာကိုယ်တိုင်ကျူလို့တယ်စေခိုင်းနေအပေအမြောက်တော်ဝဲသောနည်းဖြင့်အပေတယ်နံပါတ်၄ဝမ်းမြောက်တယ်ဆိုပြီးလေးအုပ်စုနဲ့မြောက်လိုက်တဲ့အခါမှာ40ရပါတယ်ဒူးစရိုက်40ဆိုရင်လုံးဝရှောင်ဖို့ကောင်းပါလေနေ့စဉ်ဒူကမှာကျွန်တော်တို့တွေမသိဘဲနဲ့ကျူးလွန်နေကြတာရှိတယ်လို့တချို့ကသိရနဲ့ကျူးလွန်တာလေးလည်းရှိပါတယ်မသိဘဲကျူးလွန်တဲ့လူကပိုးပြီးတော့ကိုလောင်ကျွမ်းတတ်ပါတယ်သိပြီးကျူးလွန်တဲ့လူကတော့ဟိုဒီနေ့ကပြောသလိုမိညာလေးနဲ့ဂိုင်းပြီးမသိမသာနဲ့ကျူးလွန်ရင်နောက်ဆိုရင်တဖြည်းဖြည်းရော့နိုင်ပါတယ်ဒါကြောင့်မလို့ဒုစရိုက်ဆိုရင်ကျွန်တော်တို့အလုံးရှောင်ရှားရပါဖြစ်ပြီးတော့ဒုကိုရှောင်သူစရိုက်ကြတော့ဒုစရိုက်အလုံးကိုပြောင်းပြန်ပြန်နိုင်ရင်သူစရိုက်40ရပါတယ်သူစရိုက်40ကိုကြတော့အမြဲတမ်း
Mibido, Josamido, Song Tayama, Pete, Tajamulu, Dugo, Shangri, Dugo, Song Lai Lushi, Jonu Anubuama, Vashin de Bokumia, Pella Valime, Du Shang, Du Song, Tashin On, Pido, Bongan, Ji Twa, Pomya Seva, Sura, Pomya Kriya Seva, Edinaga Sunigere, Kamugi, Kamugo Kuto, Kuto di Pomya, Pomya di Zambiando, Pom, Palibian, Biobi, Pom, Pomdi. ကက္ကလာကြာတာတော့ဘုံဖြည့်ပြီးတော့ဘုံကြီးတယ်ဆိုတဲ့ပုဂ္ဂိုလ်တို့ဒီပုံညာကရိယာ၁၀ပါးကောင်းမှု၁၀ပါးကိုလုပ်ခြင်းဖြစ်ပါတယ်အဲ့ဒီကောင်းမှု၁၀ပါးကလည်းပဲအလုံးသိပြီးသားပဲဒါနယေသီလယေဘာဝနာယေဆိုတာလည်းသိပါတယ်အဲ့ဒီချက်မှာအကျဉ်းလေးပြန်ကောက်ရရင်ဒါနသည်ယိုယိုဒါနသီလသည်ယိုယိုသီလဘာဝနာသည်ယိုယိုဘာဝနာလို့ယိုယိုဒီဘက်သုံးမျိုးဖြည့်ပြီးတော့ဒါနဥစုမှာ၃လ နဲ့ပြောခဲ့ပါတယ်မိမိပြုတဲ့ကောင်းမှုတွေကိုလောက်ကြာအလုံးသောတတ္တဝါအလုံးတို့အားမိမိရဲ့ကောင်းမှုတွေကိုလိုက်လောက်ကြဟေးလို့တိုက်တော်တဲ့စေတနာဖြစ်ပါတယ်အဲ့ဒီစေတနာဒီကံဖြစ်ပြီးတော့အမြတ်ပေသောပုဂ္ဂိုလ်တို့ရရှိခြင်းဖြစ်ပါတယ်အဲ့ဒီလိုအချိန်မှာပဲကုသိုလ်လုပ်နေတာကိုမြင်တဲ့ပုဂ္ဂိုလ်တွေကြားတဲ့ပုဂ္ဂိုလ်သိလိုက်တဲ့ပုဂ္ဂိုလ်တို့သည်ပါဒုခေါ်ကြတယ်ပတ္တနုမောဒနာပါဒုခေါ်တဲ့အချိန်မှာလုံမယ်လုံမယ်ဆိုတဲ့စကားဖြစ်ပါတယ်သူလုံတယ်လို့မျိုးငါလည်းလုံမယ်ဆိုတာဒီအဲ့ဒါဒီစေတနာဖြစ်ပေါ်လာပါတယ်ဒါကြောင့်မလို့ပါဒုခေါ်တဲ့ပုဂ္ဂိုလ်တို့ဒီလဲစေတနာဒီကံဖြစ်ပြီးတော့အကျိုးပေးကြခြင်းဖြစ်ပါတယ်ဒါနာ၃မျိုးဖြစ်ပြီးတော့သီလ၃မျိုးမှလည်းပဲတက်ကရိုးရိုးသီလလူပါတော်၅ပါးသီလဒီလိုနဲ့စသဖြင့်နေတန်ဃာတော်ရဲ့29သွဲအဒီ9000ကျော်အားလုံးတို့ဒီသီလပဲအဲ့ဒီသီလဒီကာယံကံနဲ့ဝစီကံကိုထိန်းသိမ်းခြင်းများတာဖြစ်ပါတယ်အဲ့ဒီသီလကိုထိန်းပြီးရင်နံပါတ်2ဒီအပ္ပစာယနာဖြစ်ပါတယ်အပ္ပစာယနာကြတော့တူနဲ့တူနဲ့အယူသေးပေးကြတယ်တန်ဃာတော်ရှင်သူမြတ်တွေကိုဂါရဝပြုယူသေးပေးတယ်လူကြီးသူမတွေကိုကျွန်တော်တို့နေရာတိုင်းလိုလိုမှာဂါရဝပြုတယ်ခေါင်းလေးငုတ်တယ်အဲ့ဒီလိုမျိုးလေးတွေအားလုံးလှုပ်ချင်းတီပတ်စံတပြားမကုန်ပဲနဲ့ဂါရဝပြုလို့ရပါတယ်နံပါတ်3ဒီဝေယဝက်စာဝေယဝက်စာဆိုတာကောင်းမှုကုသိုလ်တွေလုပ်တဲ့နေရာမှာလုတ်အပ်ခြင်းဖြစ်ပါတယ်ယနေ့လုတ်အပ်နေကြတဲ့ပုဂ္ဂိုလ်အားလုံးတို့ဒီလေအမိုက်လေးကစားပဲကောက်ကောင်ပစ္စည်းလေးတစ်ခုကိုပဲမကူသည်ကူညီသည်ဖြစ်စေဝေယဝန်စာဖြစ်ပါတယ်ဒါကြောင့်မလို့သီလအုပ်စုမှာ၃လုံးရိုးရိုးသီလရဲ့အပ္ပစာယနာရဲ့ဝေယဝန်စာရင်းလို့တင်ပြခဲ့ပါတယ်ဒီလိုပဲနောက်ဆုံးဘာဝနာ၄မျိုးမှာလည်းဘာဝနာဆိုတာအာသေးဘူးအာသေးဘူးလို့អော်နေကြတာမှားတယ်လို့ကျွန်တော်တင်ပြခဲ့တယ်ဘာဝနာဆိုတာအားเสียမလိုဘူးသိဖို့သာလိုတယ်နံပါတ်၁ရိုးရိုးဘာဝနာကြတော့မနေ့အဲ့ရထလာတာနဲ့ကိုအလုံးပွားလို့ရပါတယ်မေတ္တာဘာဝနာစီဖြံလို့ရပါတယ်တမိနဲ့လောင်းနေတဲ့တစ္ဆကထဲနဲ့လည်းရတယ်ဒါကြောင့်မလို့ရိုးရိုးဘာဝနာအလုံးလုံးတတ်တယ်နောက်ပါနေ့ကကြတော့ဓမ္မဘာဝနာယနေ့ယောဂီပေါင်းတို့ဘုရားရှင်ရဲ့အဆုံးအမတော်လေးကိုနားထောင်နေတာဒီဘာဝနာကုသိုလ်ရပါတယ်နောက်ပါ၃ဖြစ်တဲ့ဓမ္မဒေသနာကကျွန်တော်တို့ပြန်လည်ပြောကြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ယောဂီတို့အိမ်ပြန်လို့ရှိနေတလုံးတစ်ဘာသာပဲပြောပြောအဲ့ဒါဓမ္မဒေသနာကုသိုလ်ရပါတယ်နောက်ပါ၄ကြတော့ဒိဋ္ဌိစုကမ္မကြတော့အယူဖြောင့်မှန်းခြင်းဖြစ်ပါတယ်အဲ့ဒီ၄မျိုးဒီဘာဝနာအုပ်စုက၄မျိုးအောင်းလုံးပေါင်းရင်33လေးဆိုတော့30ရပါတယ်ဟောဒီပုံညာကရိယာ10ပါးဒီလေမှာဆွဲရမယ့်ပလဲယသနာလို့အဲ့ဒီချိန်တော့တင်စားပြီးဆိုခဲ့ခြင်းဖြစ်ပါတယ်အဲ့ဒီပလဲယသနာကကြတော့ဘာမှလည်းမကုန်ပါဘူးဘာမှလည်းမကုန်တဲ့ပြင်မြည်သိပုတ်ကုန်မဆိုဆွဲလို့ရတဲ့ပလဲယသနာဖြစ်ပြီးအခုမခုဓမြမတိုက်ပါဘူးပြီးတော့ဖုံးလို့ကိုမကုန်ဘူးအင်မတန်လှပပြီးတော့ဘယ်အချိန်မဆိုဘယ်နေရာမဆိုဘယ်ပုဂ္ဂိုလ်မဆိုဟွာလို့ရပါတယ်ဒါကြောင့်မလို့ဘုံကံကြီးထွားခြင်းနဲ့ဆိုရင်တော့ပုံညာကရိယာ7ပါးကိုအမြဲတမ်းနှလုံးသွင်းပြီးဟွာများနိုင်ကြပါစေနောက်ဆုံးကြတော့ရွှေအိုးရှစ်လုံးအစဉ်3လို့ဆုံးဆွေးနွေးခဲ့ပါတယ်ရွှေအိုးရှစ်လုံးဆိုတာကလည်းအလုံးသိပြီးသားဖြစ်တယ်ဘုရားရှင်ကိုယ်တော်မြတ်ကြီးအဆုံးအမတော်ရဲ့အနှစ်ချုပ်ကိုချုပ်လိုက်ရင်4ရှင်း3တဲ့ကျွန်တော်ဆွေးနွေးခဲ့ပါတယ်လေဆိုတာသက်စာ၄ပါး၈ဆိုတာမိဂ၈ပါး၃ဆိုတာတိခါ၃ပါးတက်ဆိုတာဒီတလုံးအဲ့ဒီနေရာမှာ၈ဆိုတည်တဲ့ပြောတဲ့မိဂ၈ပါးကိုတင်ပြခြင်းဖြစ်ပါတယ်မိဂ၈ပါးဆိုတာယောဂီတို့အလုံးသိပြီးသားလည်းဖြစ်ပါတယ်တစ်ခေါက်ပြန်ကောက်ကြည့်ရင်သီလသမာဓိပညာအလုံးသိပါပြီသီလဆိုတာ၃လုံးသမာဓိက၃လုံးပညာက၄လုံးအဲ့ဒါလည်းလွယ်လွယ်လေးပဲသီလဆိုတာကာယကံနဲ့ဝစီကံကိုကျူလွန်တယ်အဲ့ဒါကိုထိမ့်သိမ့်တယ်အဲ့ဒါကိုကျွန်တော်တို့တစ်ခေါက်ပြန်ကောက်ပါမယ်သီလဆိုတာကာယကံနဲ့ဝစီကံကိုထိမ့်သိမ့်ဆောက်ရှောက်တော့စီကံအဲ့ဒီစီကံကမှသုံးလုံးဒီနံပါတ်၁ကမှန်စွာပြော့တယ်ဝစီကံကိုထိမ့်သိမ့်လိုက်ပြီနံပါတ်၂ကမှန်စွာပြုတ်လုတ်တယ်ကာယကံကိုထိမ့်သိမ့်လိုက်ပြီနံပါတ်၃မှန်စွာအသက်မွေးတယ်ကာယကံနဲ့ဝစီကံနဲ့ပေါင်းပြီးမွေးပါတယ်ဒီလိုဆိုရင် ပြောပြုမွေးဆိုတာလည်းပြီးသွားပြီနောက်ပါနှစ်ဖြစ်တယ်သမာဓိဆိုတာ concentration ကြတော့မနောကံကိုထိမ့်သိမ့်တော့နိလမ်းဖြစ်ပါတယ်အဲ့ဒီနိလမ်းမှာကြတော့လဲသုံးလုံးပဲမန်စွာဝရိယစိုက်တယ် we မန်စွာတတိကတယ် d မန်စွာသမာဓိစိုက်တယ် d we တိ d ဆိုတာလည်းပြီးသွားခဲ့ပါတယ်ဒီနေရာမှာ concentration ဆိုတာကိုအနည်းငယ်ပြန်ပြောရရင်အာယုန်တို့ဒီတစ်ခုဒီတနေရာဒီပုံမှာစုစည်းတယ်စုစိုက်တယ်တည်ငြိမ်တယ်ကြည်လင်တယ်အဲ့ဒါဒီသမာဓိဖြစ်ပါလေဒါသမာဓိအုပ်စုပဲဝီတိဒိဆိုတာ ਨੇ ပြီးပါပြီနံပါတ်3ကပညာ wisdom and such knowledge ဆိုတာနံပါတ်1က right understanding အဲ့ဒါအလွယ်ကူသိတယ် understand ဆိုတာနားလေတယ်နံပါတ်2က right thinking တွေးခေါ်တယ်နားလေတယ်သိမြင်တယ်နံပါတ်1ကနံပါတ်2ကတွေးခေါ်တယ်ဒါကြောင့်မလို့နားတွေးဆိုတာ ਨੇ ပညာမြင့်ကင်မှာပြီးသွားပါလေဒါကြောင့်မလို့မြင့်ကင်၈ပါးကိုခြုံပြောရင်ပြောပြူမွေဝီတိဒိနာတွေးဆိုတာနဲ့ပြီးပါတယ်ကလေးတို့ဒီနှစ်မိနစ်သုံးမိနစ်အောင်တက်သွားပါတယ်ဒါကြောင့်မလို့ဒီနေ့ကြွလာတဲ့ယောဂီသူတော်စင်အားလုံးတို့ဒီလေ making ship ပါကိုတော့လုံးဝမမေ့ကြပါနဲ့အချိန်ရနိုင်ရနိုင်ပြောကြစေချင်တယ်ပြောပြမွေဝီတီတီနာတွေးပြီးပြီဗျာ making ship ပါလွယ်လိုက်တာပြောပြမွေဝီတီတီနာတွေးပြီးပြီနော်ဒါကြောင့်မလို့ဟောဒီ making ship ပါဆိုတဲ့ရွှေအိုးကြီးရှစ်လုံးကိုအစင်သုံးရင်မြင်းမြတ်ပုပ်ကိုဖြစ်လိမ့်မည်အောင်မြင်သောပုဂ္ဂိုလ်တယောက်ဖြစ်လိမ့်မည်မိကရှစ်ပါးဆိုတာ ਨੇ ဟာတရားစကားတွေပြောနေပါလားလို့တချို့ပြောလိမ့်မယ်ဘယ်စည်းဝါးရေးလို့လို့နောက်ဆုံးကလေးလေးတွေစာဖတ်တာကအစမိကရှစ်ပါးကိုသုံးထားတဲ့ပုဂ္ဂိုလ်တယောက်ဟာအောင်မြင်လိမ့်မယ်ဒါကြောင့်မလို့မိကရှစ်ပါးဒီလောကီအကျိုးသာမကလောကုတ္တရာအကျိုးနောက်ဆုံးနိဗ္ဗာန်ထိပင်တကြောင်ဒီတော်လန်းသည်မိကသစ္စာပဲဒါကြောင့်မလို့မိကရှစ်ပါးလို့ပြောတယ်ရွှေအိုးရှစ်လုံးကိုအစင်သုံးတော့ပုဂ္ဂိုလ်တို့ဒီမြင့်မြတ်ပုဂ္ဂိုလ်ဖြစ်လိမ့်မည်မြင့်မြတ်ပုဂ္ဂိုလ်ဆိုတာဘာကိုခေါ်တာလဲလို့ပြန်သုတ်သားကြည့်ရင်လူတို့တွင်ဒါနကောင်းမှုတွေကိုလူတွေလုပ်ကြကောင်းတာတွေလုပ်တဲ့အခါမှာဘယ်လိုကောင်းတာတွေလုပ်တယ်လဲဆိုတာအဆက်ပြီးအလုံးကွဲပြားရပါတယ်နံပါတ်1ကဒါနလုပ်ကြတယ်နံပါတ်2ကသီလနံပါတ်3ကသမထဘာဝနာနံပါတ်4ကဝိပဿနာဘာဝနာ4အုပ်စုရှိပါတယ်ပုပ်အုပ်စုမှာအချက်အလက်နဲ့အပြည့်လေးချက်ရပါတယ်အောက်ဆုံးဖြစ်တဲ့ဒါနကိုလုပ်တဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့ရက်ွက်ထမ်းမှာဘယ်လိုခေါ်လဲလူတန်းနေကြတဲ့ပုဂ္ဂိုလ်တို့ကိုလူတော်လို့ခေါ်ပါတယ်လူတော်လို့ခေါ်ပေမဲ့လူကောင်းလို့မခေါ်ပါဘူးဘာဖြစ်လို့လဲဆိုလူကောင်းလို့ခေါ်ဖို့အတွက်ကကိုယ်จิตတရားကောင်းမွန်ရပါတယ်ကာယကံနဲ့ဝစီကံထိတ်သိဆောက်ရှောက်တဲ့ပုဂ္ဂိုလ်တွေကသာသီလရှိသောပုဂ္ဂိုလ်ကလူကောင်းလို့ခေါ်ပါတယ်ဒါနပြုရင်လူတော်သီလထိမ့်မှလူကောင်းလို့ခေါ်ပါတယ်ဒီလိုဆိုရင်ဂရဏနဲ့သီလနှမျိုးကိုပဲထိန်းတဲ့ပုဂ္ဂိုလ်မနှောကံကိုကြတော့ထိန်းလို့မရသေးဘူးဆိုရင်မနှောကံထိန်းတာကပုံမြင့်ပါတယ်။ဒါကြောင့်မလို့စိတ်ကိုထိန်းသိမ်းသောနိလမ်းဖြစ်တဲ့မနှောကံကိုထိန်းတဲ့သမထသမာဓိကိုလုပ်တဲ့ပုဂ္ဂိုလ်ကိုကြတော့လူမှန်လို့ခေါ်ပါတယ်။မြင့်မြတ်တဲ့ပုဂ္ဂိုလ်လို့မခေါ်ပါဘူးဒီသုံးဆက်တည်းအောက်ကကံအကျိုးပေးကိုသာရရှိစေတယ်ကျွန်တော်လက်ချောင်းလေးနဲ့ထောင်ပြခဲ့ပူပါတယ်ဒီသုံးဆက်တည်းအောက်ကိုသာပြန်ကြအကျိုးပေးရှိတဲ့လောက်အပေါ်ကိုတက်လူချမ်းသာနဲ့ချမ်းသာမြမချမ်းသာလို့ဆိုနေတဲ့အဲ့ဒီအဆက်တွေရောက်ပြီးနောက်ဆုံးကြရင်ပြန်ကျသွားတယ်။ဒါကြောင့်မလို့ direction ဒီအောက်ဆင်းပြီးတော့လက်ညှိုးထောင်ထားတာဒီသားလေဝိပဿနာဝိပဿနာဘာဝနာဒီသားလေလူညက်လို့ခေါ်ပါတယ်။မြင့်မြတ်သောပုဂ္ဂိုလ်သဘောတရားအရှိတရားမှန်တရားတွေကိုပညာဖြင့်သိတဲ့ပုဂ္ဂိုလ်ဒါကြောင့်မလို့ဉာဏ်လန်းလို့လည်းခေါ်ပါတယ်။သူဒီဘယ်တော့မှအောက်မဆင်းဘူး။အမြဲတမ်းအပေါ်ကိုသာတက်တက်တက်တက်သွားပါတယ်။ဘဝအဆက်ဆက်တို့တွေအောက်ဘယ်တော့မှမဆင်းတော့ကောင်းမှုဒီဝိပဿနာဘာဝနာသာလျင်ဖြစ်ပေသည်ဒါကြောင့်မလို့မြင့်မြတ်ပုဂ္ဂိုလ်လို့ပြောလိုက်တဲ့အခါမှာဝိပဿနာကိုမလုပ်သေးဘူးဆိုရင်မြင့်မြတ်သောပုဂ္ဂိုလ်လို့ပြောရတာအာမရှိလာပါဘူးကဲဒီလိုဆိုရင်ဒီကာယံကလေးကတော့အဲ့ဒီမှာဏိဂုံးချုပ်သွားပါတယ်အဲ့ဒီကာယံကလေးဏိဂုံးချုပ်ပြီးတဲ့အခါမှာကျွန်တော်တို့ပြန်ပြီးကြည့်ရအောင်အဲ့ဒီကာယံလေးပြီးသွားပြီးတဲ့အခါမှာသာသနာပြုနိုင်သောပုဂ္ဂိုလ်ဆိုတာမနေ့တုန်းကကျွန်တော်ပြောဖို့လည်းအနေငယ်ကြံသွားတယ်ဒီနေရာမှာဘဝအောင်မြင်နေတဲ့ပုဂ္ဂိုလ်တယောက်စီဘယ်လိုမျိုးလောက်တဲ့ပုဂ္ဂိုလ်ကိုအောင်မြင်တယ်လို့ပြောတဲ့အခါမှာလော့ကီမှာတခုတည်းအောင်မြင်နေတဲ့ပုဂ္ဂိုလ်တယောက်ကိုအောင်မြင်တယ်လို့လော့ကီသားတွေကပြောမိဖြစ်ပေမဲ့လော့ကုတ်တလာအမြင်ကပုဂ္ဂိုလ်တွေကကြတော့သူ့အောင်မြင်တယ်လို့မဆိုပါဘူးဘယ်လောက်ချမ်းသာတဲ့တထည်ကြီးတယောက်ဖြစ်ပါစေလော့ကီမှာတော့အောင်မြင်လိုက်တဲ့လူကြီးပဲတထည်ကြီးပဲလို့တင်စားပါလိမ့်မယ်လော့ကုတ်တလာနေကကြည့်လိုက်တဲ့အခါမှာအဲ့ဒီပုဂ္ဂိုလ်ကသနာစရာကောင်းလိုက်တာတဲ့ဘာဖြစ်လို့လဲဆိုတော့သူပိုင်ဆိုင်တဲ့ပစ္စည်းအုပ်မှာတွေ့တာမဲ့မောပြီးတော့ကန့်ညိပြီးတော့အများအကျိုးတစ်ခုမှမဆယ်သေးတဲ့ပုဂ္ဂိုလ်ကြတော့ကျွန်တော်တို့ကမြင့်မြတ်တဲ့ပုဂ္ဂိုလ်အောင်မြင်တဲ့ပုဂ္ဂိုလ်လို့မခေါ်ပါဘူးဒါကြောင့်မလို့လော့ကီနဲ့လော့ကုတ်တာနှစ်ခုကိုရှင်းပြီးကြည့်တဲ့အခါမှာဒီပစ္စည်းကသာသနာပြုတ်တဲ့ဆိုတဲ့ပုဂ္ဂိုလ်ရဲ့တယောက်ကိုနည်းနည်းပြန်ကြည့်ရအောင်သာသနာပြုတ်နိုင်သောပုဂ္ဂိုလ်တယောက်ဆိုတာဖြစ်ဖို့ဆိုတာ နံပါတ်1ဖြစ်တဲ့ငွေငွေရှိနေတဲ့ပုဂ္ဂိုလ်တယောက်ကိုအားလုံးနဲ့ပြည့်စုံနေဆိုပြီးတော့ပြောလို့မရသေးပါဘူးငွေချမ်းသာပေမဲ့ပါဝနာပြုနိုင်ဖို့မလွယ်လာပါဘူးနံပါတ်2ဖြစ်တဲ့ရထုတွေဘလောက်ပဲရှိရှိလဲအဲ့ဒီပုဂ္ဂိုလ်ဒီပါဝနာပြုဖို့မဖြစ်နိုင်သေးပါဘူးနံပါတ်3ဖြစ်တဲ့ဒီဂရီတွေခက်ပညာတွေဘလောက်ပဲရရနံပါတ်4ဖြစ်တဲ့ကျန်းစာတွေဘလောက်တက်တက်ပါဝနာပြုတဲ့ပုဂ္ဂိုလ်မဖြစ်နိုင်သေးဘူးနံပါတ်5ဖြစ်တဲ့အတိုင်းဝိုင်းတွေဘလောက်ကြီးကြီးဘလောက်တက် facility တွေသူ့မှာပြည့်စုံသည်ဖြစ်ပါစေပါဒနာပြုတ်ဖို့ဆိုတာဟာမဖြစ်နိုင်သေးပါဘူးတဲ့ဘယ်လိုချိန်တမှပါဒနာပြုတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်လဲဆိုရင်တဒါပါဒနာပေါ်မှာတကယ်ပဲယုံကြည်လေးစားပြီးတော့ဝီရိယတကယ်အားစိုက်ပြီးလုပ်တဲ့ပုဂ္ဂိုလ်တွေပြီးတော့မှအဲ့ဒီတဒါနဲ့ဝီရိယကိုအထူးရှိပြီးတော့ပါရမီရပ်တန်လာတဲ့ပုဂ္ဂိုလ်တွေမှဒါလျင်ပါဒနာကိုပြုတ်နိုင်ကြပါတယ်ဒီလိုဆိုရင်ပါရမီရပ်တန်တယ်ဆိုတဲ့နေရာမှာပါရမီဆိုတဲ့စကားလုံးကိုကျွန်တော်တို့ပထမရက်ကပြောခဲ့ပူပါတယ်ပါရမီဆိုဒီမှာမြင့်မြတ်သူတို့၏ဖြည့်စွမ်းရသောအကျင့်မြင့်မြတ်ဖို့လိုပါတယ်ဖြည့်ဖို့လိုပါတယ်ကျင့်ဖို့လိုပါတယ် nobody nobody touch လို့ခေါ်ပါတယ်အဲ့ဒီပါရမီရပ်တန်ဖို့ဆိုဒီမှာလည်းပဲအတိတ်ဘဝဆက်ဆက်ကလည်းပါရမီတွေကိုဖြည့်ခဲ့ရမယ်ဖြစ်တယ်လို့ပဲယခုမြင့်မြတ်ဘဝမှာလည်းပဲပါရမီကိုဖြည့်လို့ရပါတယ်ယနေ့ဖြည့်ချင်ရင်ယခုဖြည့်လို့ရပါတယ်ဒါကြောင့်မလို့ပါရမီရပ်တန်တဲ့ပုဂ္ဂိုလ်များဖြစ်အောင်ကြိုးစားနိုင်ကြပါစေ။ပါဒနာပြုနိုင်သောပုဂ္ဂိုလ်မှသာလျှင်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဒီပြည့်ကျမ်းကလောကုတ္တရာဘက်ကဆိုပါတယ်။ဒီလိုဆိုရင်ဒီဘက်ကနေ complete တက်ပြီးပါဒနာပြုနိုင်သောပုဂ္ဂိုလ်ဖြစ်ပေမဲ့လောကမှာငတ်ပြတ်ပြီးလမ်းဘက်မှာနေတဲ့တရားဆိုင်ဖြစ်နေဘယ်လိုလုပ်မလဲလို့စောရကတက်လို့ရပါတယ်။ဒါကြောင့်မလို့ဆိုလိုချင်တာကလောကီမှာလည်းပဲရှိတဲ့ရှိထိုက်တဲ့အနေထားလောက်ကိုတော့ကိုကစူးစမ်းရမှာဖြစ်ပြီးတော့လောကုတ္တရာဖြစ်တဲ့ပါဒနာပြုနိုင်သောပုဂ္ဂိုလ်ဖြစ်မှသာလျှင်ပြည့်စုံတဲ့ပုဂ္ဂိုလ်တရားဖြစ်လိမ့်မယ်အဲ့ဒါကကျွန်တော်အနေနဲ့အကျဉ်းလေးတင်ပြပြီးတဲ့အခါမှာဒီနေ့လူသားအားလုံးတို့ဒီမိမိကိုမိမိခေါင်းဆောင်နေကြပါတယ်ဘယ်လိုခေါင်းဆောင်လဲဆိုကိုကိုကိုသိတယ်ကိုကိုကိုတခါတလေကိုစိတ်နဲ့ကိုကိုနဲ့တခါတလေတထတယ်မဖြစ်တာလေးတွေရှိပါတယ်ကိုကိုကိုလည်းကိုကခေါင်းဆောင်ပြီးတော့ကိုကထိန်းကြောင်းနေရတယ်လို့ပဲကိုရဲ့မိသားစုကိုလည်းခေါင်းဆောင်မှုပေးဖို့လိုအပ်လာပါတယ်ဒီလိုပဲကိုရဲ့မိသားစုအပြင်ကိုရဲ့ပတ်ဝန်းကျင်အပိုင်းဝိုင်းကိုရဲ့မြို့ရွာကိုရဲ့တိုင်းပြည်အဲ့လိုအောင်လုံးတွေ့တယ်ပဲလူတိုင်းလူတိုင်းတို့ဒီခေါင်းဆောင်တူခေါင်းဆောင်ခေါင်းတူဖြစ်ဖို့လိုအပ်လာပါတယ်ဒါကြောင့်မလို့ခေါင်းဆောင်နဲ့ပတ်သက်ပြီးတော့ကျွန်တော်စူးစမ်းထားတာဒီတစ်ခုတင်ပြပါတယ်ခေါင်းဆောင်ဆိုတာလူတိုင်းလူတိုင်းတို့ဒီအရှိကနေပြီးဥဆောင်မယ်ဆိုရင်ခေါင်းဆောင်ခေါင်းဖြစ်အောင်အမြန်လုပ်ပါလေကောင်းမော်တဲ့ခေါင်းဆောင်မြင့်မြတ်တဲ့ခေါင်းဆောင်ဖြစ်အောင်လုပ်တယ်မလုပ်နိုင်ဘူးဆိုရင်လည်းနောက်လိုက်ကောင်းဖြစ်အောင်လုပ်ဖို့လိုပါတယ်တော်တော်များများသောပုဂ္ဂိုလ်တို့သည်ခေါင်းဆောင်ကောင်းလည်းမဖြစ်နောက်လိုက်ကောင်းလည်းမဖြစ်ပဲနဲ့ကိုလိုကလန်တဲ့လူတွေကအင်တန်များပြားလာပါတယ်ဒါကြောင့်မလို့ဘဝမှာအောင်မြင်နေဆိုတဲ့ပုဂ္ဂိုလ်တယောက်ကလည်းကိုယ့်ဘာသာကိုတတ်နေလို့တုံနေလို့မဖြစ်ပါဘူးခေါင်းဆောင်ကောင်းဆိုတဲ့အရင်ချင်းတွေလည်းလိုအပ်လာပါတယ်ဒီနေရာမှာခေါင်းဆောင်ကောင်းဆိုတဲ့ဟာလေးကြီးကိုကျွန်တော်ရင်တင်ပြပါမယ်ခေါင်းဆောင်ကောင်းတယောက်မှာရှစ်သက်ရှိထိုက်တဲ့အရင်14ချက်ရှိပါတယ်အဲ့ဒါကလည်းပဲကျွန်တော်တို့ဌာနဆိုင်ရာယုံတွေမှာရေးထားတဲ့ကျွန်တော်ចောင်းသားဘုရားတို့ကမှတ်သားမိခဲ့တဲ့အချက်14ချက်ဖြစ်ပါတယ်။အဲ့ဒီ14ချက်ကြည့်လိုက်ရင်ရှုပ်ထွေးမဲ့ပုံစံမျိုးဖြစ်ပေမဲ့တကယ်အကျဉ်းလေးထုံးလိုက်ရင်လွယ်လွယ်လေးတွေ့ရှိရတယ်။ဥပမာကဲ14ချက်ကိုကျွန်တော်တို့ဖတ်ကြည့်ရင်ဒါအင်္ဂလိပ်လိုနဲ့ပုံမှန်လိုနဲ့အားလုံးဖတ်တတ်ကြတယ်။အပေါ်မှာဥဆုံးဆိုရင် physical and mental physical and moral courage တာတတိနဲ့ဗျက်တိတတိရှိတယ်ဗျက်တိရှိတယ်နံပါတ်2က reality ဆိုတာသက်စာရှိမှုဖြစ်နံပါတ်3ကကြတော့ unselfishness ဆိုတာကိုကြိုးမရှာမှုဖြစ်ပြီးနံပါတ်4က knowledge ဆိုတာဘ ഹു တုတ္တတွေကြွယ်ဝတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်တဲ့ခေါင်းဆောင်မှုကအဲ့ဒါကတပိုင်း PLUK plus ဆိုအဲ့ဒီမှာတပိုင်းပိုင်ထားလိုက်ပါတယ်ပြီးတော့မှ TB ဆိုတာအခုယောဂါတွေဖြစ်နေတဲ့ TB ယောဂါပေါ့ T ဆိုတာ tact ဆိုတာအလိုက်ပြီးတယ် B ဆိုတာ bearing ဆိုတာကိုဟန်အမှုရာတွေကောင်းဖို့လိုတယ် TB မှာတကပ်ဖြတ်လိုက်ပါတယ်နောက်တစ်ခါ G နှလုံးမှာတကပ်ဖြတ်ပါတယ်justice ဆိုတဲ့တရားမြတ်မှုနဲ့ judgment ဆိုတဲ့ကြောင်းကျိုးဆင်ခြင်ပိုက်ခတ်မှုဆိုတာကဂျေနှလုံးနဲ့ဖြတ်ပြီးတော့အောက်က dine ဆိုတာ theta ဖြစ်ပါတယ်ဒီနှလုံးအိုင်နှလုံးဤနှလုံးနဲ့ပြပါတယ်ဒီ decisiveness ဆိုတာဆုံးဖြတ်ရတယ်ပြပါတယ် dependability ဆိုတာယုံကြည်စိတ်ချမှုဖြစ်ပြီးအိုင်ကြတော့ integrity ပိုက်ခတ်ရှိပြီးတော့ initiative ကြတော့တည်ထွင်ချစမှုဖြစ်ပြီးတော့ ee ကြတော့ enthusiasm စရာထက်တောင်းပြီး endurance အတော့တည်ခံတဲ့ခန္ဓာရင်ရှိမှုဖြစ်ပါတယ်ဒီလိုဆိုရင်အဲ့ဒီ plug TV JJ die ဒါကြောင့်မလို့ယောဂီတို့အောက်မှာကျွန်တော်ပြထားပါတယ် PLUK plug လို့တလုံးပြပြီးရင် TV ယောဂါပြီးရင် JJ ဂျင်းနှလုံးနောက်ပြီးရင် DIE နှာခါသေးတယ် die ဒီလိုဆိုရင်ပ
ပလတ်နဲ့ join ရင်ဒိုင်းတယ် TV နဲ့ join ရင်ဒိုင်းတယ်ဗျာအဲ့လိုမျိုးမှားလိုက်ရပြီဗျာကျွန်တော်တော့အဲ့လိုမှတ်ပါတယ်ငငယ်တော့ကကဲဒီလိုဆိုရင်ခေါင်းဆောင်ခေါင်းတယောက်ဖြစ်ချင်းရဟောဒီ14ချက်ကအင်တန်ရေးကြည့်လိုက်ပါတယ်ဒါကြောင့်မလို့အင်္ဂလိပ်လိုမှန်ရင်တော့ပိုလွယ်တယ်ဗျာဘာမှလို့ဆိုရင်နည်းနည်းခက်ပါလိမ့်မယ်ဒါကြောင့်မလို့ဒီနေ့ကြွားလာတဲ့ပုံကူများအားလုံးပလတ်နဲ့လည်း join TV နဲ့လည်း join ဆိုတော့ဒါတော့ပညာတတ်ပြီးပြောတာတော့မ join ပါနဲ့ join ရင်တော့သိပ်မကောင်းဘူးဒီလိုဆိုရင်လူတွေမှာကောင်းဆောင်ဖို့အတွက်ပြောကြတဲ့အခါမှာလူတို့ဒီပထမဦးဆုံးမိမိကိုယ်ကိုမိမိကောင်းဆောင်တယ်ပြီးတော့မိမိမိမိကောင်းဆောင်ရအောင်မိမိမှာမိမိပြစ်ဆုံးအောင်စူးစမ်းကြပါတယ်ကြက်ကနေ့လူတွေဘလို့စူးစမ်းလဲဆိုမိမိမှာစီစဉ်ဥစ္စာဌာနတွေကျွယ်ဝချမ်းသာမှုဖြစ်အောင်စူးစမ်းတယ်ကိုပစ္စည်းဥစ္စာကျွယ်ဝအောင်လုပ်ပြီးလို့ရှိရင်ကိုမှာယာထုတွေရှိအောင်ပြီးတော့ခေပညာတွေတက်အောင်ပြီးတော့ဖုံးတော်ကြီးတွေဆိုရင်ကြံကံစာပေတွေတက်အောင်ပြီးတော့အပိုင်းဝိုင်းတွေကြီးမားအောင်ပြီးတော့ကိုကြမ်းမာပြီးစိတ်ချမ်းသာမှုတွေပြည့်အောင်လုပ်လိုက်တာနဲ့ကိုတိုက်တာနဲ့ကိုကတော့ငါအောင်မြင်ပြီလို့ဆိုလိုက်ကြပါတယ်မိမိမှာပြည့်သွားပြီးတဲ့အခါမှာမိမိရဲ့မိသားစုတွေကျွန်တော်တို့ရောက်ွက်ထမ်းမှဆိုရင်မိမိရဲ့မိသားစုတွေကိုအကျိုးအမြတ်ခံစားအောင်လုပ်လိုက်တဲ့အခါမှာငါတို့မိသားစုအတွက်တော့အောင်မြင်ပြီလို့ယူဆကြနိုင်မယ်အဲ့ဒီထက်ကိုတစ်ဆင့်မြင့်လာပြီဆိုရင်နည်းနည်းပိုးပြီးနည်းနည်းပူပြီးမြင့်လာတဲ့ပုံကိုကြတော့မိမိရဲ့ပတ်ဝန်းကျင်မှာရှိတဲ့အတိုင်းဝိုင်းတွေရက်ွက်တွေမြို့ရွာတွေတောင်ပြည်တွေကိုဒီလိုမျိုးတယံဇာတတွေဒီလိုမျိုးအကျိုးအမြတ်တွေကိုခံစားခွက်ရှိလာအောင်ကြိုးစားကြတော့တယ်အဲ့ဒီလိုမျိုးအဆက်အဆက်နံပါတ်1ကမိမိနံပါတ်2ကမိမိရဲ့မိသားစုတွေနံပါတ်3ကမိမိရဲ့ပတ်ဝန်းကျင်မြို့ရွာနိုင်ငံလူသားလောကတတ္တဝါလောကအလုံးအတွက်ကိုဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တို့သည်အောင်မြင်တယ်လို့လော့ကီထဲမှာတော့ပြောလိမ့်မယ်။ဟာလော့ကီမှာဒီပုဂ္ဂိုလ်တယောက်ကတော့ချီတူးကြပြီ။အော်ဒါနပြုလိုက်တာ။ဟောသီလတွေကလည်းကောင်းလိုက်တာ။အော်စိတ်ထားကလည်းနူးညံ့လိုက်တာ။အားလုံးတို့သည်ချီတူးပါလိမ့်မယ်။အဲဒီချီတူးချင်းခံရတဲ့ပုဂ္ဂိုလ်တယောက်သည်တကယ်ကိုအောင်မြင်တဲ့လူတယောက်ဖြစ်ပြီလား။ယောဂီတို့စဉ်းစားစီခြင်းနဲ့အခုယနေ့လူသားတို့အားလုံးဒီလိုလောက်အဆက်ရောက်ရင်ကိုတော်တော်ကိုကျေနပ်နေကြတယ်ငါအောင်မြင်ပြီဒီလိုပဲယူဆငါအတွက်ငါမိသားစုအတွက်နံပါတ်2ဖြစ်လာတယ်ငါရဲ့အပိုင်းဝိုင်းအားလုံးတို့ကငါကိုတော့ချီးကျူးနေပြီငါကိုတော့အားလုံးကအသီးမပြုတ်ပြီဆိုတာနဲ့လူသားအားလုံးတို့ဒီကျေနပ်သွားကြတယ်အဲ့ဒီအဆက်မှာပဲ satisfy ဖြစ်သွားကြတယ်ကိုကူကူ enjoy ဖြစ်ကြတယ်ယုံကြည်မှုတွေကိုကူကူစိတ်ချမှုတွေပေါ်ပေါက်ကြတယ်အဲ့ဒါဒီမအောင်မြင်ဘူးလားလို့မေးရင်အောင်မြင်ပါလေဘလောက်တွဲအောင်မြင်လဲပြောရင်နေတနေအတွက်ကိုအောင်မြင်ပါလေလော့ကီနဲ့အတွက်ဒီနေ့ပညာနေမှာတော့အဲ့ဒီပုံကူဒီအောင်မြင်တော့ပုံကူတယောက်ဖြစ်သွားပါလေဖို့ဖို့သူမမြင်လိုက်တာကယခုမျက်စိမြင်နေရတယ်ကျွန်တော်တို့ငငယ်ပြောသလိုမျိုးပြောရင်တနတ်စားလေးရယ်တဘောစားလေးလောက်တော့သူကသူတော့ okay လို့ပြောသွားတယ်ဒါပေမဲ့သေခါနီးကြရင်တော့သိပြီသေခါနီးကြရင်ငါမအောင်သေးပါလို့သူမြင်သွားလိမ့်မယ်မလွဲမသွေပဲဒီဘဝမှာတကူမြင်းနေဒီလိုပဲတခါသေခင်မင်းမဟုတ်ခင်ကြားမှာအခက်ခဲဆိုတာလူတိုင်းမှာရှိလောကဓာတ်တရားဆိုတာလူတိုင်းရိုက်ခတ်ကြပါတယ်ဘလောက်တော်တော်ဘလောက်ကောင်းကောင်းလဲလောကဓာတ်တရားလာပါတယ်ဒီနေရာမှာကျွန်တော်ကအချိန်မရလို့မရတာပါကျွန်တော်နှုတ်အားဖြည့်ပဲတင်ပြပါမယ်လောကဓာတ်တရားဘယ်နှပါးရှိလဲဗျာအလုံးသိပါလေဘလောက်ပါလဲလောကဓာတ်တရားလူတိုင်းရှိတယ်လေအမြဲတမ်းလောကကြီးထဲမှာခံရတဲ့လောကဓာတ်တရားဘယ်နှပါးလဲ၈ပါးရှိပါတယ်အဲ့ဒါအတူကလေးပါကျွန်တော်ရေးဖို့အချိန်မရလို့လောကဓာတ်တရား၈ပါးကိုကျွန်တော်အတုံမှတ်ထားတာလေးရှိပါတယ်လာရင်ရပါတယ်ပန်သူရဲ့လေကျွန်တော်အဲ့လိုစပါတယ်လာရင်ရပါတယ်ပန်သူရဲ့လာရင်ရပါတယ်ဆိုတာပန်သူဆိုတာကကျွန်တော်တို့ဆရာတွေရဲ့ဟိုဘူမိဗေဒပန်သူဘူမိဗေဒဆောင်ရွက်မှုအသိကျွန်တော်ရည်စရာလေးနဲ့သူတို့နောက်ပန်သူဆိုတဲ့အသိကိုကျွန်တော်ကတငယ်ချင်းတွေခေါ်တာသူတို့တရားလည်းလာမထိုင်ဘူးအဲ့ကြောင့်တငယ်ချင်းတွေမင်းတို့မလာလို့မရတာပါကွာလာလို့ရှိရင်တော့ရပါတယ်ပန်သူလေးတွေရဲ့လို့ကျွန်တော်နောက်ပြီးတော့အဲ့လိုမျိုးကာယံလေးစပါတယ်လာဆိုတာလာဘအလာဘအလုံးသိပြီးသားပဲလာလာဘနဲ့ရတယ်မရဘူးကဲလာဘအလာဘရဆိုတာရပနဲ့အာရတာပဲကဲရပဆိုတာအချွေရံပေါ်များတယ်နောက်အာရတာအချွေရံမရှိဘူးနံပါတ်3ပန်းဆိုတာပတန်တာနဲ့နိန္ဒာပတန်တာဆိုတာရှီမော်တယ်နိန္ဒာကကဲရတယ်နံပါတ်3သိတယ်နံပါတ်4ဖူဆိုတာဖူခဒုက္ခစัจင်ဖြစ်ပြီပါပဲဒီလိုဆိုရင်ယောဂီတို့ရေလာရင်ရပါတယ်ပန်သူရေလာဘအလာဘရေပြီးတော့ယတာအယတာရေပတန်တာနိန္ဒာရေဒုက္ခရေဒုက္ခရေဒီလိုဆိုရင်အဲ့ဒီလောကတရားကျွန်တော်တို့မရက်ခတ်ဘူးလားလူတိုင်းရက်ခတ်တယ်ဘလောက်တော်တော်ဘလောက်ကောင်းကောင်းဖယောင်းရှင်ကိုတော်မြတ်ကြီးပင်လေ
ကဲရတာခံရတယ်နော်ကျွန်တော်တို့သာမန်လူတွေခံရတာကိုစိတ်မကြပါနဲ့စိတ်ဓာတ်မကြပါနဲ့ကိုကောင်းရင်ကောင်းမရှိဘူးမိမိစိတ်ကိုမိမိဖြူစင်အောင်ထဖို့တာအဓိကကြပါတယ်ဘယ်သူကောင်းကောင်းမကောင်းကောင်းကိုကောင်းဖို့အရေးကြီးလာပါတယ်ဒါကြောင့်မလို့ဩဝါဒပါတိမောင်ဓမ္မဇေတိကြောက်စာမှာလည်းမိမိစိတ်ကိုသာရှင်းဖြူစင်စေရဤလိုဘုရားရှင်ကိုတော်မြတ်ရယဟန္တာကြီးဆုံးမခဲ့ခြင်းဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ခုနကပြောလိုက်တဲ့လောကီမှာမိမိဘလောက်ကောင်းအောင်လုပ်လို့လဲပဲလောကတတရားနေနေရက်ခတ်လာတဲ့အခါမှာကျွန်တော်တို့တွေဒီ depression တွေဖြစ်တာတွေစိတ်ညစ်တာတွေလောကထဲမှာခံစားရပါလိမ့်မယ်အဲ့ဒါလည်းမလွဲ့မသွေပါပဲဒါကြောင့်မလို့လောကီမှာဘလောက်ပဲအောင်မြင်တယ်ပြောပြောလောကုတ္တရာကိုကြည့်ဖို့လိုအပ်လာပါပြီကဲလောကုတ္တရာနေပယ်ကိုကြည့်ရအောင်ဒီဘက်ကလောကုတ္တရာနေပယ်မှာဆိုရင်နှစ်ပတ်တက်ကမိမိအတွက်ဘုရားရှင်သာသနာတော်နဲ့မိနေတဲ့အချိန်မှာမက်ဖို့နိဗ္ဗာန်မျက်မှောက်ပြုအောင်တမက်တဖို့လောက်များမရဘူးဆိုရင်ကျွန်တော်တို့အတော်ကိုအောင်မြင်မှုမရှိဘူးလို့ပြောလို့ရပါတယ်။ကဲယောဂီတို့အဲ့လိုပြောတော့မကြောက်သွားပါနဲ့။ဟာဒီလိုဆိုရင်တော့ငါတို့မက်ဖို့မကြောက်သေးဘူးဆိုရင်တော့သွားပြီ။ဆုံးရှုံးပြီလို့မထင်လိုက်ရဘူးလား။အလုံးထင်လိုက်မယ်နော်။မက်ဖို့တမက်တဖို့မကြောက်သေးဘူးဆိုရင်လောကုတ္တရာမှာအောင်မြင်တယ်လို့ပြောလို့ရမလား။မရဘူးခင်ဗျာ။ရောကိုမရ။ဘာဖြစ်လို့လဲ။ဒီတော့သာသနာတော်ရဲ့အထောက်အထိတ်ခက်ကိုကျွန်တော်တို့ရောက်ရှိနေပြီးသားနဲ့အဲ့ဒီမက်ဖို့နိဗ္ဗာန်ဆိုတာကိုဘယ်လိုမှမြင်မပြအောင်မလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့တော့မြတ်တဲ့လူမရှိဘူးလို့ကျွန်တော်တို့အမြဲပြောပါတယ်။ဘာကြောင့်ပြောသလဲ။အဲ့ဒီနေ့တော့ကျွန်တော်တင်ပြခဲ့တယ်။ပုဂ္ဂိုလ်၄မျိုးနဲ့ကျွန်တော်တင်ပြခဲ့တယ်။ဒီနေ့မှာအနည်းငယ်ပြန်ကောက်။နံပါတ်၁ပုဂ္ဂိုလ်ကယုတ်ကြီးအလုံးသိပြီးသားဖြစ်တယ်။ဩဃာတိတညူဖျားရှင်ခက်တော့မှာအလုံးတပါးတော့ပြောလိုက်တာနဲ့ချက်ချင်းမြင့်ကြတယ်။ဒါရှင်သာတိပုတ္တရာလို့ဥပမာပေးသွားတယ်။အရှင်အပ္ပဇိကပြောလိုက်တယ်တလုံးပြောလိုက်ရင်ကြစ်စရာမလိုပဲကြနဘာနဲ့ကဝိပင်စိတ္တညူဆိုတာကတလုံးကဘာတော့ပြောလို့မရဘူးအစအလယ်ဆုံးပုံသားစလုံးကုံစိန်အောင်ကြာကြီးဟောရဒါပေမဲ့ကြစ်စရာမလိုပဲနဲ့အကြာကြီးဟောပြီးမှကြသူဒီဘယ်သူလဲဆိုတော့အရှင်ကောတညအဲ့ဒါဒီဓမ္မစစ်တာတရားဟောတဲ့ပထမဆုံးလူသားထက်ကနေပြီးသောတာပန်ဖြစ်တဲ့အရှင်ကောတညဓမ္မစကြာဖြစ်တဲ့ရဲ့ဒီဝါဆိုလပ်ပြီးနေမှာကြပြီကဲဒီနှပါသောပုဂ္ဂိုလ်ဒီယခုခက်မှာရှိတော်ဘူးကုံကောင်းကုံသွားပြီပါသွားကုန်ပြီဖျားခက်ကယခုခက်မှာကြံတာနှမျိုးပဲကြံတယ်နံပါတ်၁ကနေရပုဂ္ဂိုလ်လို့ပြောပါတယ်နေရပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲဆိုတော့အစအလယ်ဆုံးကိုလဲဟောရတယ်ပြီးတော့ကိုတိုင်လဲကြည်ရတယ်အဲ့ဒီကိုတိုင်ကြက်တာဘယ်သူနဲ့ဥပမာပေးသွားတယ်ညီတော်အာနန္ဒာညီတော်အာနန္ဒာဒီဘလောက်ပဲတရားကိုတိတိမင်းမကြောက်ဘူးယဟန္တာကြီးမဖြစ်ဘူးသောတာပန်လောက်ပဲဖြစ်ဘာဖြစ်လို့လဲဆိုတော့ကိုယ်တိုင်ကြင့်မှုအာနေနေပြတယ်အဲ့ဒါကြောင့်မလို့လဲပါရမသံဃာယန္တာတင်တဲ့ချိန်မှာတအားကြစ်တယ်အဲ့ဒီကြောင့်လည်းမနေ့ကကျွန်တော်အချိန်နဲ့လို့မပြောခဲ့ရဘူးညီတော်အာနန္ဒာကြီးဒီမနေ့ပြန်ကြလို့ရှိရင်ပါရမသံဃာယန္တာတင်တော့မယ်ယဟန္တာတွေပဲကြွလို့ရတယ်သူဒီအဲ့ဒီညာတိသူကယဟန္တာမဖြစ်သေးဘူးအဲ့ဒါနဲ့ဘာလို့ရတော့လဲတအားကြစ်တယ်ကြစ်ပေမဲ့လည်းကြာလားဆိုတော့မကြဘူးဗျာဒါကြောင့်မလို့မနေ့ပြန်ကြဆွေးနေမယ်ဒီမှာအဲ့ဒါပါလိမ့်မယ်ဘယ်တော့ကြစ်ကြစ်မင်းမကြဘူးလေညီတော်အာနန္ဒာကြီးကဘဒုတက်မလဲဗျာစာပေကျမ်းကမှာဒါပေမဲ့ဘယ်တော့ကြစ်ကြစ်သူကမကြဘူးဗျာဒါကြောင့်မလို့မက်ဆိုတာလာဇန်းကွာမက်လို့ခေါ်လို့မရဘူးမိမိလုပ်ရမယ့်အလုပ်ကိုမိမိကြည့်အောင်လုပ်ရမိမိဖက်ကမိမိအားလုံး ready ကြည့်အောင်လုပ်ထားပြီးဖြစ်ပေါ်လာတာဒီသားလေးအဲ့ဒီချိန်မှာမင်းကကြလာတယ်ကိုကနေပြီးခေါ်လို့မရသူဘာသာသူအချိန်ကြာရင်အလိုလိုကြလာတာဖြစ်ပါတယ်ဒါကြောင့်မလို့ညီတော်အာနန္ဒာဒီဘယ်လို့မှကြက်လို့မရအောင်အဲ့ဒီအချိန်မှာစိတ်ကိုလျှော့လိုက်ပါတယ်စိတ်ကိုလျှော့ပြီးကျိန်းဖို့ဆိုပြီးတော့အဲ့ဒီဘုံမှာလဲလိုက်တဲ့အခါမှာဣရိယာပုတ်၄မျိုးကလော့သွားတဲ့သွားရထိုင်လျောင်းမပါတော့ပဲခေါင်းနဲ့ခေါင်းအုံမထိခင်ကလေးမှာအဲ့ဒါလည်းမဟုတ်ထိုင်တာလည်းမဟုတ်အဲ့ဒီဂျာလင်းမှာအာရတမိကိုကြက်ခဲ့ပါတယ်အဲ့ဒါကိုချစ်ချင်းအဖြစ်မက်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ဒီကိုယ့်သဘောအတိုင်းမဟုတ်ပါဘူးတဲ့ကိုကစ조사ရမှာကိုတောင်းဝကြလာတာကသူကိစ္စကိုကိစ္စမဟုတ်ဘူးကြလာတာကဒါကြောင့်မလို့ကျွန်တော်တို့တွေဒီနေရပုဂ္ဂိုလ်ဖြစ်အောင်လုပ်လို့မရဘူးလားနေရပုဂ္ဂိုလ်ဆိုဒီမှာတကယ်ကြည့်ရင်တကယ်ဖြစ်တယ်တကယ်ဆိုင်ဒီလိုဆိုရင်နေရပုဂ္ဂိုလ်ဒီဒီဘက်ကမှာအမြင့်ဆုံးသူအောင်နေတဲ့ပုဂ္ဂိုလ်ကပဒပါရမတဲ့ပဒပါရမပုဂ္ဂိုလ်ကြတော့ဘလောက်ပဲကြက်ကြက်ဒီဘဝမှာတော့ဘလောက်ကြက်ကြက်သိအောင်ကြက်လေမင်းမကြောက်အဲ့ဒီလိုမင်းမကြောက်ဘူးဆိုတဲ့ပုဂ္ဂိုလ်ဆုံးရှုံးသွားပြီဗျာအဲ့ဒါကိုကျွန်တော်အဲ့ဒီနေ့ကတော့အကျဉ်းပြည့်ပဲအတူလေးပဲတင်ပြခဲ့ဒီနေ့နည်းနည်းလေးယုတ်ကြီးတို့ချက်ပြအောင်မယ်အဲ့ဒီပဒပါရမဆိုတဲ့အောက်ဆုံးပုဂ္ဂိုလ်ဘာကြောက်ဖြစ်ရသလဲပြန်ရှာကြည့်လိုက်တဲ့အခါမှာအချက်လေးကြက်လို့ကျွန်တော်တင်ပြခဲ့တယ်အဲ့ဒီလေးကြက်ကိုယုတ်ကြီးတို့ပြန်ပြီးသတိထားကြည့်ရအောင်
နပတ်အပေါ်က20ဒီမိမိရဲ့အပြည့်ကြောင့်ဖြစ်တာဘာကြောင့်ဖြစ်လဲဆိုမိမိအပြည့်တစ်ခုပါတက်ကကြတော့မိမိကဆရာပြောတဲ့အတိုင်းမလုပ်ဘူးကိုတက်တဲ့ပညာလေးတွေနဲ့ကိုမတောက်တစ်ဟောက်တက်တဲ့ဟိုစာလေးဒီစာလေးရှော့ဖတ်တာနဲ့ကိုတက်လာပြီလို့ယူဆနေတဲ့ပုံကူများမင်းမကြောက်သိကြတယ်ဘာဖြစ်လို့လဲဆိုစာဘလောက်ပဲဖတ်ဖတ်စာတက်ရုံနဲ့မကြတာမဟုတ်ဘူးစာတက်ပြီးတော့ဆရာသမားနီးပြတာကိုလည်းကြည့်ရတယ်တကြွတဲ့ပုံကိုယ်တွေကပြတာကိုလည်းကြည်တရရတယ်လိုက်နာတရရတယ်အဲ့ဒီချိန်မှာစာပေကျမ်းဂန်တွေကိုနတ်ဆက်နေတဲ့ပုံကိုယ်တယောက်ဒီမင်းမကြောက်ဘူးလို့ဆိုလိုခြင်းမဟုတ်ပါ for စာတချင်းတီပိုး၍လင်းမြန်တွက်လက်စေသည်ပုံတော့ကိုယ့်ကိုယ်ပြနေတဲ့ဆရာစကားနားမထောင်မင်းနေကိုယ်တွေးချင်တာတွေးပြီးစာတွေကိုပဲရှောက်တွေးပြီးနေတဲ့ပုံကိုယ်မကြနိုင်ပါဘူးဒါကြောင့်မလို့နံပါတ်၁ကကိုယ့်ကိုယ်ကိုမာနကြည့်နေတဲ့ပုံကိုယ်တွေဆရာစကားနားထောင်ပြီးမလုပ်ပြီးပြီးတော့သေးသေးချီချီလောက်ရမယ်အလုပ်ကိုပေါ့ပေါ့စတန်ဒန်နဲ့ပြပြဝဝမလုပ်တဲ့ပုံကိုယ်တွေမင်းမကြောက်မင်းနဲ့ပြန်ကြရင်လည်းထပ်ပြောပါဦးမင်းနံပါတ်2ပုံကိုယ်ကြတော့ဆရာဆွဲဆွဲထားတဲ့ပုံကိုယ်တွေကိုသိတဲ့ဟာလေးတစ်ခုကိုပဲကန်ထားတယ်ပြီးတော့တခြားဟာတွေမလိုက်တော့ဘူးဒီဆရာပြလိုက်ဒီဆရာတစ်ခုကိုပဲဆွဲတယ်ကျန်တာတွေမလိုက်တော့တဲ့ဟာလည်းပဲကျွန်တော်အဲ့ဒီနေ့ရှင်းပြခဲ့ပါတယ်တတိပဋ္ဌာန်4ပါးမှာမိမိရဲ့ဇယိုက်နဲ့မကိုက်တာကြီးသွားလုံနေရင်မင်းမကြပါဘူးကိုနဲ့ကိုက်တဲ့ဇယိုက်ဆရာပဲဆရာဖြစ်စီအလုံးငါဆရာပဲလို့အလုံးသတ်မှတ်ပြီးတော့ဆရာတွေစီကနေပညာတွေလိုက်ယူဖို့လိုအပ်ပါတယ်အဲ့ဒီချိန်ကြတော့မှမိမိနဲ့ဗန်နီးနဲ့ကတ်တလဲဆိုတာတွေးလိုက်မယ်ဒါကြောင့်မလို့နံပါတ်နဲ့မင်းမကြတဲ့ပုဂ္ဂိုလ်ဟာဆရာဇွဲကိုအင်မတန်ဆွဲပြီးအဆွဲကြီးတဲ့ပုဂ္ဂိုလ်တွေဥပဒ္ဒံမပြုတ်တဲ့ပုဂ္ဂိုလ်တို့ဒီမင်းမကြဘူးဒါဒီမိမိရဲ့အပြစ်ဖြစ်တယ်နောက်နှစ်ချက်ကကြတော့ဆရာရဲ့အပြစ်ဖြစ်တယ်ဆရာတို့ဒီကိုကိုတိုင်းမင်းမကြသေးပဲနေတန့်ရောင်ကားလှုပ်ပြီးတော့တပည့်တွေကိုလိုက်ပြအန္တရာယ်အင်တန်ကြီးလာပါလေကာမောင်တတ်တဲ့လူတွေကာမောင်သိမ်ပေးနေတယ်ဆရာလူဖြစ်ကာမောင်လူကိုလည်းမတတ်သူများကလည်းကာမောင်ကြီးရှောက်သိနေတယ်ပြီးတော့ဘာမှနားမလဲအဲ့ဒါအန္တရာယ်အင်တန်ကြီးလာပါလေအဲ့ဒီလူမျိုးပုံကူမျိုးကတော့ကျွန်တော်လောကထဲမှာမရှိတဲ့ဘူးလို့ကျွန်တော်ကတော့ပြန်ပြပါတယ်ကိုကိုလည်းမကြရင်မပြနဲ့တတိရှိရမယ်သစ္စာရှိရမယ်အင်တန်မြင့်မားလာတဲ့လောကုတ္တရာတရားကိုပြတဲ့အခါမှာကိုကိုတိုင်းတကယ်ကြပါလားသစ္စာဆိုစမ်းပါလို့ပြောရင်ဆရာကြီးအနောက်ဆုတ်သွားတာတော်တော်များပါလေအဲ့ဒီချိန်ကြာဒါကြောင့်မလို့နံပါတ်1ကအရေးကြီးဆုံးကမိကိုယ်တိုင်မကြပိုင်းနဲ့ပြတဲ့ပုံကူများသည်အန္တရာယ်ကြီးလာတယ်။အဲ့ဒီပုံကူနဲ့သွားတွေ့နေတဲ့ပုံကူမင်းမကြဘူး။နံပါတ်2ဆရာကတော့မကြပါရဲ့။ကိုယ်တိုင်ကြွန့်ချင်ပါရဲ့။ဒါပေမဲ့မပြတ်တာဘူး။နီမောင်ပြီးပြနေတာလေ။အဲ့ဒါမျိုးသွားတွေ့လို့ရှိရင်လေအဲ့ဒီတပည့်တွေမင်းမကြနိုင်ဘူး။ဒီလိုဆိုရင်ပဒပါရမပုံကူရောက်ရှိသွားတာကအချက်လေးချင်းကြောင့်ရပါတယ်။အဲ့ဒီလေးချင်းနဲ့ရောက်သွားတဲ့ပုံကူတို့ဒီပဒပါရမဖြစ်ပြီးယခုဘဝမှာမင်းမကြတော့ဘူး။ဒီလိုဆိုရင်ကျွန်တော်တို့ပဒပါရမမဖြစ်အောင်လုပ်လို့မရဘူးလားကဲယောဂီတို့မရဘူးလားဗျာကျွန်တော်ဉာဏ်ရှိတာပဲစဉ်းစားပေါ့ခုနပြောတဲ့ဒီလေ့ကျင့်လုပ်မှလုပ်လိုက်မယ်ရှောင်းကိုတက်တဲ့ဆောင်ခဏထားထားပြီးတော့သူပါသိမလဲသူသင်တဲ့ဟောပညာရအောင်ယူပြီးတော့ဆရာခိုင်းတဲ့တည်တည်ကြည်ကြည်လှုပ်ကြည့်ကြည့်ကျွန်တော်မနေ့ပြန်ကြရင်အမခံတယ်ခုကလေးပြောလိုက်ပြောတဲ့အတိုင်းလှုပ်ကြည့်ကြည့်တထိုင်ထဲမှာဝိပဿနာဉာဏ်ဆိုတာမရတဲ့လူတောင်မှမရှိစရာဘူးဖို့ဖို့မေဖို့နိဗ္ဗာန်တော့အမမခံဘူးမေဖို့နိဗ္ဗာန်ဘာဖြစ်လို့လဲဆိုတော့ तू ဟာပါရမီကိုရစ်အောင်လှုပ်ထားတဲ့ပုံကူဆိုရင်တော့တထိုင်နဲ့ကြတယ်တထိုင်နဲ့ဆိုတဲ့နေရာမှာတဏှာကြီးမဟုတ်ဘူး9မိနစ်တည်းနဲ့လည်းကြနိုင်တယ်3မိနစ်တည်းမှာကြနိုင်တယ်ဒါကတော့မေဖို့နိဗ္ဗာန်ကိုပြောခြင်းဖြစ်တယ်မေဖို့နိဗ္ဗာန်ဒီဘယ်သူကမှအမမခံနိုင်ဘူးဘာဖြစ်လို့လဲဆိုမိမိရဲ့ပါရမီအမှုရစ်နဲ့ကွာတယ်ပါရမီအမှုရစ်ဆိုတာလည်းဘယ်သူကလှုပ်တာလဲဆိုတော့ကိုကဖြစ်ဆွမ်းခြင်းဖြစ်ပါတယ်ဒါကြောင့်မို့လို့နပတ်လေဆိုတဲ့ပုံကူမျိုးမဖြစ်ရလေအောင်တက်ပြောတဲ့အတိုင်းလုပ်လိုက်ပါနှစ်ဆရာမဆွဲပါနဲ့ဘယ်ဆရာကောင်မှမဆွဲနဲ့အာလုံးတို့ဒီဖယားရှင်ရဲ့သားတော်တွေအာလုံးငါဆရာကြီးပဲလို့သတ်မှတ်ပြီးဘယ်ဆရာစီကနီးကိုဖြစ်စေလိုက်ယူကြပါနံပါတ်3ဆရာမပြတ်တတ်တဲ့ဆရာမပြတ်တတ်တာမဟုတ်ဘူးကိုယ်တိုင်မကြသေးတဲ့ဆရာနဲ့မတွေ့အောင်စီစစ်ပါဝေဖန်ပါဆွေးနွေးပါမေးမြန်းပါစူးစမ်းပါကြိုက်ကြလို့မေးလို့ရတယ်ဖယားရှင်ရဲ့ဓမ္မကမေးလို့မရတာတလုံးမှမရှိဘူးအဲ့တော့ယခုခေတ်မှာကြတော့မမေးရဘူးမပြောရဘူးအမလေးဘာခိုင်းသိမယ်ညာခိုင်းသိမယ်ချင်းချောက်ကြပါတယ်ကျွန်တော်တို့လုံးဝလက်မခံဘူးမင်းလို့မရတာအလုံးမှမရှိဘူးဖယားရှင်ရဲ့တရားတော်မှာကျွန်တော်တို့တွေဒီမှာအချိန်မရလို့ပါကျွန်တော်တို့ရိတ်တာနေမှာဆိုရင် question and answer လာတယ်ကြိုက်တဲ့မေကိုမေးကျွန်တော်တို့ဖြေပါတယ်မကြိုက်ဘူးဒါမကြိုက်ဘူးရေးရေးရေးပြောရရမယ်ဒါဘာဖြစ်လို့လဲဆိုကျွန်တော်တို့ဆွေးနွေးနေတာသာသနာဖယားရှင်ရဲ့အဆုံးအမတို့တွေကိုဆွေးနွေးနေတဲ့အခါမှာဖုံထားစရာပွယ်ဝိုက်ပြီးပြောနေစရာမလိုဘူးတက်တယ်ပြောရမယ်လူရင်းတူရှင်နဲ့ပြောတတ်ဖို့လိုတယ်ဒါကြောင့်မလို့ဆရာကိုလည်းစီစစ်တတ်ပါစေ
နံပါတ်၄ဖြစ်တယ်ဆရာကတော့တော်လိုက်တာဒါပေမဲ့သူပြတဲ့ညီမနေလို့ရှိရင်လည်းကျွန်တော်တို့အားနေလိမ့်မယ်မကြပဲဖြစ်တာဒါကြောင့်မလို့ပဒပါရမပုဂ္ဂိုလ်မဖြစ်အောင်တတိပြုပြီးတော့ကျွန်တော်တို့စူးစမ်းလိုက်မယ်ဆိုရင်အခုနောက်ငါပြောတယ်ယခုဘဝမှာလောကုတ္တရဏပတ်သက်ပြီးတကယ်လို့ရင်တကယ်ဖြစ်လိမ့်မယ်ဖြစ်လာလဲလေကိုယ့်ဖက်ကစူးစမ်းမှုအပြည့်ကိုယ့်ဖက်ကနေပြီးတော့အကုန်လုံး ready ဖြစ်အောင်တော့ကိုအလုံးလှုပ်ထားလိုက်ပါသူ့အချိန်ကြာရင်ကြာလာပါလိမ့်မယ်အဲ့ဒါဒီနံပါတ်၁ချက်ပြောတယ်မိမိကိုကိုလောကုတ္တရာနဲ့ပတ်သက်ပြီးအောင်မြင်အောင်လုပ်ခြင်းဖြစ်ပါတယ်ကဲဒီလိုဆိုရင်မိမိကိုမိမိလောကုတ္တရာနဲ့ပတ်သက်ပြီးလောကကလွတ်မြောက်ခြင်းဖြစ်တယ်အနည်းဆုံးတမက်တဖို့ရရှိသွားပြီးဆိုရင်ဆက်လက်ပြီးတော့ကိုကစူးစမ်းနေရတယ်တမက်ကြပြီးရင်နောက်တမက်နောက်တမက်နောက်တမက်နဲ့စူးစမ်းရပါတယ်အဲ့ဒီလိုစူးစမ်းနေတဲ့ပုဂ္ဂိုလ်တမက်တဖို့ကြပြီးတဲ့ပုဂ္ဂိုလ်ဒီလောကုတ္တရာမှာဗာပြောလို့ရပြီလေဆိုတော့အောင်မြင်တဲ့လူတယောက်ဖြစ်လာပြီလို့ပြောလို့ရပါပြီ။ဘာဖြစ်လို့လဲဆိုတော့အပေတကားကိုလုံးဝပိတ်သွားပြီ။ဘယ်တော့မှအပေမစင်းတော့အများဆုံး9ဘဝပဲကျန်တော့တယ်တဲ့သောတာပန်ဆိုတာ။ဒီလိုဆိုရင်သောပုတ္တရာမှာအောင်မြင်သောလူတယောက်ဖြစ်လာတာမှန်ပေမဲ့မိမိအတွက်ပါလည်းရင်မိမိရသေးတယ်။မမြင့်မြတ်သေးဘူး။အမြင့်မြတ်ဆုံးမဖြစ်သေးဘူး။မြင့်မြတ်တယ်လို့စကားလုံးတော့သုံးလို့ရနေပြီ။ဘာဖြစ်လို့လောပုတ္တရာဝိပဿနာနဲ့ပတ်သက်ပြီးတော့အောင်မြင်လာပြီ။ဒါကြောင့်မလို့အောင်မြင်တယ်လို့ပြောလို့ရပေမဲ့အမြင့်မြတ်ဆုံးလို့ပြောလို့ရအောင်ဆိုရင်တော့မိမိကိုယ်တိုင်မေဖို့နိဗ္ဗာန်တို့မျက်မှောက်ပြုတ်တဲ့အပြင်တဘာသောပုဂ္ဂိုလ်တွေတဘာသောတတ္တဝါတွေအလုံးအများအတွေ့အလုံးကိုလည်းဆက်လက်ပြီးတော့ဖျားရှင်ရဲ့စေတနာလို့လမ်းညော်ပြပပြီးပေးသောပုဂ္ဂိုလ်သီးသားလျင်ပူပြီးမြင်လာပါလိမ့်မယ်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်လိမ့်မယ်ယောဂီတို့ရေအဲ့ဒီနှစ်ချက်ကိုပြန်ကြည့်ရအောင်လောကုတ္တရာမှာလည်းအောင်မြင်သောလူသားတစ်ယောက်ဆိုတာမိမိအတွေ့ကိုပထမဦးဆုံးအောင်မြင်အောင်လုပ်ရမိမိမအောင်သေးဘဲနဲ့တခြားလူတွေအောင်အောင်လုပ်လို့မရပါဘူးဒါကြောင့်မလို့နံပါတ်၁မိမိကိုယ်တိုင်တမိတ်တဖို့အနည်းဆုံးကြောက်အောင်လုပ်ဖို့လိုတယ်ကြောက်ပြီးရင်လည်းဆက်လက်ပြီးတော့နောက်တမိတ်ကြောက်အောင်ဆက်ကြိုးစားနေဖို့လိုပါတယ်အဲ့ဒါသည်မိမိအတွေ့လောကုတ္တရာမှာအောင်မြင်ပြီလူသားတစ်ယောက်ထဲမှာမြင့်မြတ်လာပြီလို့ပြောလို့ရပြီသို့တော်လည်းအမြင့်မြတ်ဆုံးအထောက်ထိတ်မဟုတ်သေးဘူးအမြင့်မြတ်ဆုံးအောင်မြင်ဆုံးလို့ပြောရတဲ့ပုဂ္ဂိုလ်ကြတော့မိမိကိုယ်တိုင်မကြပြီးရင်တပါသောပုဂ္ဂိုလ်များအလုံးကိုလည်းပဲလမ်းညွန်ပြပြပပေးနိုင်တယ်ကုညီဆောက်ရှောက်နိုင်တဲ့ပုဂ္ဂိုလ်ကြတော့မိမိအကျိုးလည်းဖြစ်သွားပြီအများအကျိုးလည်းသေပို့သူပြီးသားလေအမြင့်မြတ်ဆုံးနဲ့အောင်မြင်ဆုံးလူသားတစ်ယောက်ဖြစ်ပါလိမ့်မယ်ဒါကြောင့်မလို့လောကီအောင်မြင်သောဘဝအပြင်လောကုတ္တရာမှာပါအောင်မြင်သောဘဝဖြစ်မယ်ဆိုရင်ပြည့်စုံမှုမရသွားနိုင်ဘူးလားဗျာရသွားလိမ့်မယ်နော်ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒီကုတ်ချုပ်အနေနဲ့အနည်းငယ်တင်ပြချင်တာကဘဝအောင်မြင်ရေးဆိုပြီးတော့အချက်လေးချက်ကိုကပြလေးမှာကျွန်တော်ပြောခဲ့ပါတယ်အဲ့ဒီလေးချက်ဒီဘယ်ပုဂ္ဂိုလ်တက်မဆိုလောကီရောလောကုတ္တရာရောနှစ်မျိုးစလုံးတွဲကိုပေါင်းစပ်ထားပါတယ်နံပါတ်၁ဒီယီမန်ချက်ဖြစ်ပါတယ်ယီမန်ချက်ဆိုတာကျွန်တော်တို့လောကီမှာလည်းဘာအလုပ်လုပ်လို့ကျွန်တော်တို့မှာgoal destination ဆိုတာပပဆိုတာအလုံးရှိကြပါတယ်လောကီအတွက်ကတော့ပြောစရာမလိုအောင်အလုံးနားလည်ပြီးသားဖြစ်ပါတယ်လောကုတ္တရာမှာကြတော့ရည်မှန်းချက်ကဘာလဲဆိုရင်နိဗ္ဗာန်သာလျင်ဖြစ်ပါတယ်ဒါဒီနံပါတ်1နံပါတ်2ဒီနီလန် method technique right way လို့ခေါ်ပါတယ်အဲ့ဒါလည်းပဲလောကီထဲမှာရှိတဲ့ပုဂ္ဂိုလ်တို့ဘယ်လိုမျိုးသောနီလန်နဲ့စူးစမ်းရမယ်ဆိုတာအလုံးသိပြီးသားဖြစ်ပါတယ်လောကုတ္တရာမှာကြတော့မေကင်ရှစ်ပန်းသာလျင်ဖြစ်ပါတယ်မေကင်ရှစ်ပန်းဆိုစောစောကပြောခဲ့တဲ့သီလသမာဓိပညာနဲ့မဟာပရိပဋ္ဌာန်နဲ့သွားတဲ့လမ်းတည်သာလျင်နီလန်းထဲမှာအမှန်ဆုံးဖြစ်ပြီးတယ်နံပါတ်3ဒီရုပ်နဲ့စိတ်ဆွမ်းအားလို့ပြောပါတယ် physical and mental power လို့ပြောပါတယ်ရုပ်နဲ့စိတ်ဆွမ်းအားအဲ့ဒီဆွမ်းအားတို့တွင်လည်းပဲကလေးတွေကြတော့ကိုကျမ်းမှာစိတ်ချမ်းသာပြီးစာဖတ်နိုင်ဖို့ပြောပါတယ်လူကြီးတွေကြတော့လည်းကိုကျမ်းမှာစိတ်ချမ်းသာပြီးတော့အလုပ်လုပ်နိုင်ဖို့ရယ်နောက်ဝိပဿနာနဲ့ပတ်သက်ပြီးလောကုတ္တရာမှာအောင်မြင်ခြင်းတဲ့ပုဂ္ဂိုလ်တွေကြတော့စာတိနဲ့จิตติကိုတွဲဖို့လိုအပ်လာပါတယ်။စာတိจิตติနေရာမှာကျွန်တော်အနေနဲ့ဥပမာနဲ့များအများကြီးတင်ပြခဲ့ဖူးပါတယ်။ဒီမြေပုံကြီးကိုကြမ်းကြညပြီးတော့ရွှေအိုးကြီးပေါ်မှာတက်ထန်းပြီးမတူတဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ကဂယုဏဖြဲ့ပြီးတော့ဟိုကျွန်တော်တို့ရပ်ွက်စကားနဲ့ပြောရင်အသေးရတယ်လို့ခေါ်မှာပေါ့ဗျာ။ရွှေအိုးကြီးကကိုယ့်အောက်မှာခုထိုင်ထားတယ်ဒါပေမဲ့တူလိုက်ပါလို့ပြောပေမဲ့တူသလားဆိုတော့မတူဘူးအဲ့ဒီပုံကိုကျွန်တော်တို့ပိုးပြီးအသေးရတယ်ဒါကြောင့်မလို့တူလိုက်ပါလို့အောင်ချင်တာပေါ့ဒါကြောင့်မလို့ပြောတဲ့အထက်မှာတခါတလေမင်းရဝင်ဖန်တဲ့အထက်မှာပုံကိုတရားဝါကျွန်တော်တို့အကြံပြုပါတယ်စာတက်ကြီးတွေကြံတက်ကြီးတွေကိုနှိမ့်ချသလိုများဖြစ်သွားလဲဆိုရင်မကောင်းပါဘူးဆိုတာမှန်ပါတယ်ခင်ဗျာကျွန်တော်အနေနဲ့တောင်းပန်ပါတယ်နှိမ့်ချတဲ့သဘောမဟုတ်ပါဘူးဘုရားရှင်ရဲ့ဒေသနာမှာ
ပေါ်တီလာကိုတုတ်ဆပေါ်တီလာလို့ဆိုလိုခဲ့ခြင်းဒီဖျားရှင်ရဲ့ဆန္ဒကိုပေါ်လွှင့်စေပါတယ်စာတစ်ခုတည်းတတ်ယုံနေမကုတ်မကောင်းပါဘူးလို့အဲ့လိုတင်ပြခြင်းဖြစ်တာဖျားရှင်ဆုံးမတာအဲ့လိုဆုံးမသွားတာစာတစ်ခုတည်းတတ်အောင်မလုပ်နဲ့မင်းတို့လူအကျင့်လဲလောက်ကြစာကိုမတတ်ရဘူးလို့မဆိုလိုပါစာတတ်ရင်တော့သိကောင်းတာပေါ့ဘုရားမြင်ကြတယ်ဒါပေမဲ့အကျင့်မပါတဲ့အတွက်ကြောင့်မလို့အချ ဘဟုတုတအမိတွေကိုကျွန်တော်တို့မူလမှာရှာရပါတယ်ဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်မရှာဘဲနဲ့လုပ်လို့မရပါကျွန်တော်တို့စီးပွားရေးလုပ်တဲ့အခါမှာလည်းဒီတိုင်းပဲ theory တွေအရင်ကျွန်တော်လေ့လာရတယ်ပြီးတော့မှပဲ practical လုပ်ရတယ်ဒါကြောင့်မလို့စာပေတန်းကန်ကျွမ်းကျင်တဲ့ပုဂ္ဂိုလ်များကိုကျွန်တော်တို့အမြဲတမ်းဂါရဝပြုပါတယ်ပုဂ္ဂိုလ်များအားလုံးကလည်းဒီနေ့ပိဋကကျွမ်းကျင်တဲ့ပုဂ္ဂိုလ်ကြီးတွေဆိုအမြဲတမ်းကျွန်တော်တို့ကဂါရဝပြုထားပါတယ် for all အဲ့ဒီကျန်းကကျွမ်းကျင်နေတဲ့မြေပုံကိုလက်ကျန်းချမှာညံပြီးရွှေအိုးကြီးနဲ့အပေါ်မှာတက်ရပ်ပြီးတော့ရွှေအိုးမရတာတော့နစ်နာတာမရှိဘူး။အောက်မှာရှိနေတဲ့ယာဒနာအိုးကြီးကိုတူလိုက်ပါဗျာ။လက်ကံကလေးမှာဗျာလို့ကျွန်တော်တို့ကဂယုဏနဲ့ပြောချင်းဖြစ်ပါတယ်။စာပေကျန်းကကျွမ်းကျင်သောပုဂ္ဂိုလ်များအားလုံးအားတကယ်လို့စိတ်နှောက်ရှင်းများဖြစ်သွားခဲ့ရင်ခွက်လို့ပါ။ကျွန်တော်တို့နေချင်းမဟုတ်ပါဘူး။ကဲတယ်လို့ဆိုရင်စာအသိသမားကိုပြောတယ်လို့ကြက်သိသမားလည်းကြည့်အောင်လေ။ကျက်လိုက်တာလာလာလာတရားထိုင်ရအောင်လာလာလာထိုင်ထိုင်ထိုင်ရင်တွေ့ထိုင်ရင်တွေ့မတွေ့ဘူးမဖြစ်လို့မတွေ့လေထိုင်တာညောင်းညုံပဲရှိတာပေါ့ထိုင်တာပဲအိမ်မှာလည်းလူတွေထိုင်ဖူးတာပဲကိုယ့်ကိုယ်အိမ်မှာထိုင်နေရတာထိုင်တာပဲထိုင်ယုံနဲ့ညံမပွက်ပါဘူးအိမ်ရောက်မရပါဘူးဒါကြောင့်မလို့ထိုင်တဲ့ပုံကိုယ်တို့ဒီလေရိတ်တာတွေမှာလည်းပဲထိုင်ထိုင်ထိုင်လို့ပြောနေတဲ့ဟာတွေဟာပြန်လဲပြီးတော့စီစစ်ချဖို့ကောင်းပြီမထိုင်ခင်လေးမှာတေချာရှင်းပြဖို့ကောင်းမိမိသွားမဲ့လမ်းကြောင်းကြီးတေချာပြဖို့ကောင်းတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့လုံးဝထိုင်ကိုမပြောတော့ပေးနေပဲနဲ့လမ်းကြောင်းတွေကိုပဲအတွေ့ခေါ်ပိုင်းဆိုင်ရာထပ်ပေးနေတယ်မနေ့ကကြာလဲတနာရီမှကျွန်တော်ထပ်အောင်မယ်ဘာကြောင့်ဒီလိုထိုင်ရတယ်လက်ချောင်းလေးကဘာဖြစ်သွားခြေရဘလို့ဖြစ်သွားလို့ညာဘလို့လောက်ရတာစိတ်ကဘာကူနေနဲ့အသေးစိတ်ပြောပြီးရင်ထိုင်တော့လို့ပြောပြီးပြီကိုယ့်ကိုယ်အိမ်မှာလည်းအထုတ်တက်သွားတယ်ကိုယ့်ဘာသာကိုအထုတ်တက်ဖို့လိုတယ်ကိုကိုကိုအာကိုရတယ်အတ္တဟိအတ္တနောနာတော့ဆိုတာသူများကိုလိုက်ပြီးတော့အာကိုနေကြမလို့ဘူးသူများနှာခေါင်းနဲ့အသက်ရှူကြမဟုတ်ဘူးကိုယ့်ကိုရှူရတယ်ဒါပေမဲ့ရှူပုံရှူနီးနီးကိုတော့သိဖို့လိုတယ်အဲ့ဒီနီးကိုသိသွားပြီဆိုရင်ကိုယ့်ဘာသာကိုအထုတ်တက်အောင်ဖြစ်ပါလေဒါကြောင့်မလို့စာအသိအာလုံးတို့လိုအပ်လာတယ်လို့ကြစ်သိပြီလေမကြစ်ပဲနေရရကိုမရတာဒါကြောင့်မလို့ဖရာသာသနာအကျင့်နဲ့ဖရာသည်ဒါပါပဲပရိယတိနဲ့ပฏิပါတိဖြစ်တယ်စာအသိနဲ့ကြစ်သိနှစ်မျိုးစလုံးကိုတွဲမှပါလေရင်နောက်ဆုံးကြတော့ချစ်ချင်းလုံးရတယ်ယခုသိသွားပြီယောဂီပေါင်းတို့သိပေမဲ့မလုံသေးသေးနဲ့နေလို့ရှိရင်တော့မအောင်မြင်ပါဘူးဒါကြောင့်မလို့သိသွားသလိုနေပြန်ကြရင်အထောက်ကြဖို့လည်းလိုအပ်လာပါတယ်ဒါကြောင့်မလို့ဒီလေးချက်ကိုပြန်ပြောရင်ရီမန်းချစ်ဆိုတဲ့နိဗ္ဗာန်ကိုတွားချင်ရင်မင်းကြီးရှိမှမဟာသတိပဋ္ဌာန်နဲ့သွားပြီးတော့စာသိနဲ့จิตติတွေကိုစုဆောင်းရှင်တွဲပြီးတော့မှချစ်ချင်းလုံးလိုက်ရင်တကယ်ဖြစ်ပါလိမ့်မယ်လို့တင်ပြပါတယ်အဲ့ဒါကိုကျွန်တော်အနေနဲ့နောက်ဆုံးအနေနဲ့တင်ပြထားတာကတော့အဆက်6ဆက်ဆိုတာပြောသွားခဲ့ပါတယ်ဒီကနေ့တရားအထုံးမဲ့ပုဂ္ဂိုလ်တို့ဒီပါဇက်ကပြောတာသိလွယ်တယ်ဟာသက်စာလေးပါဆိုဒီလိုဗျမဟာသတိပဋ္ဌာန်ဒီလိုဗျဒီလိုကျင့်လိုက်ရင်ဒီလိုဖြစ်မှာပဲလို့ကျွန်တော်ကလည်းပြောပါတယ်ယောဂီပေါင်းတို့ကလည်းပြန်ပြောဆိုပြောလိမ့်မယ်ဇက်ကပြောတာသိလွယ်တယ်ဒါပေမဲ့จิตတလားမင်းမจิตဘူးတော်တော်များများဒီတိုင်းဖြစ်ပါတယ်ဒါကြောင့်မလို့ခနေ့စာပေကျမ်းကကျွမ်းကျင်တဲ့ပုံကူများကိုจิตဖို့အတွက်ကျွန်တော်တို့အထုတိုက်တော့တယ်จิตလိုက်ရင်ခဏလေးပဲသူကညံတိုက်ကြည့်တာဘူးဒါကြောင့်မလို့အပြောလွယ်သလောက်จิตဖို့ခက်လာပါတယ်จิตဖို့ခက်တယ်ဆိုတော့ကဲจิตပြီဗျာမနေ့ပြန်ကြရင်จิตပြီจิตတဲ့လူတိုင်းသိမလားလို့ပြောရင်အသိပေါ်ဖို့ခက်လာတယ်จิตတော့จิตနေတယ်တချို့မသိဘူးဘာလို့မသိတယ်လဲဆိုတော့ခုနပြောတယ်အချက်လေးတွေမပြည့်စုံလို့ဆရာပြောတိုင်းမလုပ်ဘူးပြီးတော့ဘာဖြစ်လဲဆိုတော့ဆရာစွဲနေနေစွဲနေတာလို့အဲ့ဒီအချက်တွေလည်းပါပါတယ်ဒါကြောင့်မလို့จิตတာလွယ်သလောက်သိဖို့ကိုကညံကနေလိုက်မိဖို့အင်တန်ခက်တယ်ဒါကြောင့်မလို့จิตလွယ်သလောက်အသိခက်ပါတယ်တချို့ကတော့သိပါပြီသိပါပြီจิตလိုက်တော့သိတယ်သိတယ်ပြောပေမဲ့နှလုံးသားမှာဓမ္မမကိန်းဘူးရှိဖို့ခက်လာပါတယ်အသိလွယ်သလောက်ရှိဖို့ခက်တယ်တချို့ကလည်းတခါနှလုံးသားမှာတော့ရှိပါပြီလို့ပြောပေမဲ့ပိုင်ပိုင်နိုင်နိုင်နဲ့ရှိရလားလို့ကြည့်တာမပိုင်မှန်းဘူးဘာဖြစ်လို့အလစ်ချက်နေတာကိုအလစ်ချက်ကိုတအားလုံးပြီးတအားချက်နေတဲ့ပုဂ္ဂိုလ်ကတခါပိုင်ဖို့လွယ်သလောက်အသုံးချဖို့ခက်ပါတယ်အသုံးမချသေးပဲနဲ့ကိုယ်တော်ထဲမှာပေါက်ခတ်ပြီးထက်ထက်ထားတဲ့လူတွေအများကြီးရှိဒီလိုပါပဲဒါကြောင့်မလို့နောက်ဆုံးပိတ်မှာတော့သုံးချဖို့အရေးကြီးလာပါတယ်မိမိအကျိုးအများအကျိုးလောကီကျိုးလောကုတ္တရာအကျိုးကိုအသုံးချဖို့အရေးကြီးလာပါတယ်။ဒါကြောင့်မလို့ဒီအဆက်6ဆက်ကိုပြောရင်အပြောလွယ်သလောက်ကြစ်ဖို့ခက်ပါတယ်။จิตတာလွယ်သလောက် ตีผู้ขึ้นอติลွယ်ตะหลอกชิผู้ขึ้นไปอชิลွယ်ตะหลอกปั่นผู้ปั่นๆงั้นๆเพ็ดไปเนาะซုံอต้องชะจะผู้ขึ้นละบาดิกะนี้ปกกุญญาอาลัวတော့ญัญจิเด้ဆိုတော့မကြခင်အသုံးချကြတော့မယ်လို့ထင်ပါတယ်ကဲဒီလိုဆိုရင်နောက်ဆုံးနေနေမြင့်မြတ်ပေါ်ပုဂ္ဂိုလ်အောင်မြင်သောပုဂ္ဂိုလ်ဆိုတာ ਨੇ ဒီကိုချုပ်ရအောင်ဒီနေ့ကျွန်တော်ဆွေးနွေးသွားတဲ့အားလုံးတို့တွင်မိမိအကျိုးဆိုတာပါပါတယ်မိမိအကျိုးပြီးရင် အများအကျိုးတဲ့ပူကြရပါတယ်မိမိအကျိုးတစ်ခုတည်းလုပ်နေတဲ့ပုဂ္ဂိုလ်အောင်မြင်တယ်လို့ပြောလို့မရပါဘူးဒါကြောင့်မလို့မိမိအကျိုးအများအကျိုးအဲ့ဒီအကျိုးထဲမှာတကားလောကီအကျိုးကိုအောင်မြင်အောင်လုပ်နေတဲ့ပုဂ္ဂိုလ်ဒီလောကီနယ်ပယ်မှာပါလျင်အောင်မြင်ပါလိမ့်မယ်လောကုတ္တရာမှာမိမိအတွက်တောင်မအောင်ဘူးဒီလိုဆိုရင်လောကုတ္တရာမှာလည်းမိမိအတွက်ကိုအောင်အောင်လုပ်အများအတွက်ကိုလည်းအောင်အောင်လုပ်တော့ပု ဒီနေ့ဆွေးနွေးမဲ့ခေါင်းစဉ်ကြီးကတော့တခါအောင်မြင်သောဘုရားဆိုတဲ့နေရာမှာလဲအောင်မြင်ဆုံးဘုရားဆိုဒီမှာလောကီလောကုတ်နှစ်ဖြာသောအကျိုးကိုမိမိအကျိုးတာမကအများအကျိုးကိုဆောင်ရွက်သူတည်တာလေအမြင့်မြတ်ဆုံးနဲ့အောင်မြင်ဆုံးပုဂ္ဂိုလ်ဖြစ်လိမ့်မယ်လို့ ကျွန်တော်အနေနဲ့စူးဆောင်ခြင်းတင်ပြခြင်းဖြစ်ပါတယ်။ကဲဆွေးနွေးတာလည်းအချိန်စိတ်ပြီးဖြစ်တဲ့အတွက်ကြောင့်ဒီကုန်းချုပ်အနေနဲ့ငနေကြွားရောက်လာကြတဲ့ပုဂ္ဂိုလ်များအားလုံးကိုနောက်ဆုံးပိတ်အနေနဲ့ကျွန်တော်တိုက်တော့ခဲ့ပါမယ်။ယနေ့လောကီတွင်ပညာရမြန်အားလုံးတို့နေတကွာအတ္တိတရားတွေကျွယ်ဝပြီးတော့စဉ်းစားချက်ချင်းနဲ့ဉာဏ်တွေအားလုံးရှိကြလိမ့်မယ်။ရတာဘုရားဉာဏ်တွေပြီးတော့သုတ လွယ်ပါဘူးလောကုတ္တရနဲ့ပဲမှာကအပြောနဲ့လစ်လာနေမယ်မရောက်လစ်ကွစ်ကိုတိုင်လစ်ကျမတာလေးရရှိမှာဖြစ်ပါတယ်ဒါကြောင့်မလို့မနှင်းပြန်ကြရင်လောကုတ္တရအတွက်ကိုသနာယီမြဆွေးနေမယ်သီယိုရီကြပြောပြီးတော့သနာယီအထံတရားကျွန်တော်ပြအဲ့ဒီသနာယီထိုင်လိုက်တဲ့အခါမှာသောတာပန်နေလေပုံနိုင်ပါတယ်ဒီလိုပဲအနည်းဆုံးအစ်စ်ဝိပဿနာဉာဏ်ဆိုတာကိုလူတိုင်းလူလူရစေရမယ်အာမခံပါတယ်ပြောတဲ့အတိုင်းလို့ဝိပဿနာဉာဏ်ဆိုတော့ very easy တထိုင်နဲ့ရလိမ့်မယ်ဒါတဏှာကြီးပဲရှိသေးတယ်နောက်တဏှာကြီးကကြတော့ဒုတိယမင်းရဲ့ရှုွက်ကိုကျွန်တော်ပြပါမယ်ဒုတိယမင်းဆိုတာဘယ်လိုတက်တာဘယ်လိုနှလုံးသွင်းရတယ်ဘယ်လိုရှုမှတ်ရတယ်ဆိုတာကိုအတုပရှုွက်ဆိုပြီးကျွန်တော်ပြပါမယ်အဲ့ဒီအချိန်မှာဒုတိယမင်းကိုတက်သွားတဲ့ပုံကိုလည်းပေါ်ကောင်းပေါ်နိုင်ပါတယ်ဒီလိုပဲဒုတိယမင်းတက်စင်ကိုပြနေတဲ့အချိန်မှာပဲပထမမင်းကြတဲ့ပုံကိုလည်းရှင်းနိုင်ပါတယ်။ဒါကြောင့်မလို့မိမိရဲ့လော့ကီအတွက်ကိုတော့မိမိအပြစ်ပတ်မှာရှာလို့လွယ်ပါတယ်။လော့ကောက်တရာအတွက်ကြတော့တက်ကြွတဲ့ပုံကိုတွေနဲ့ပြပေးနိုင်တော့ပုံကိုနဲ့အမြန်ဆုံးလေ့လာကြပါ။လေ့ကျင့်ကြပါလို့တိုက်တော်ချင်းအဖြစ်မနစ်ပြန်တွဲကိုဖိတ်ခေါ်ခဲ့ပါတယ်။ကဲယောဂီပေါင်းတို့ဏီကုတ်ချုပ်နေနဲ့အောင်မြင်ဆုံးသောဘဝကိုအမြန်ဆုံးပိုင်ဆိုင်နိုင်ဖို့အတွက်ဘုရားရှင်ကိုတော်မြတ်ကြီးရဲ့ဏီကုတ်ချုပ်နေနဲ့ပန်းတိုင်ကိုပြောချင်းအဖြစ်ဘုရားရှင်ကိုတော်မြတ်ရဲ့ပန်းတိုင်သည်လွယ်ကူသောအจิตလရင်မြန်သောအသိတို့ဖြင့်ဉာဏ်ဤတန်တို့မြေမောင်ပြုလဲနိုင်ပြီထေရဝါဒဗုဒ္ဓသာသနာတော်အကျိုးအမျိုးပါသာသနာတော်အကျိုးကိုစွန်းစွန်းတက်မှန်ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့အရေးကြီးဆုံးနဲ့အအောင်မြင်ဆုံးဖြစ်တဲ့ပုဂ္ဂိုလ်ရောက်ဖြစ်ပါလေ။ဒါကြောင့်မလို့ဏီကုံချုပ်နေတဲ့ကျွန်တော်အနေနဲ့တိုက်တော်ပြီးမေတ္တာပို့ရေးဆုတောင်းခဲ့ပါတယ်။ယောဂီပေါင်းတို့ကနေပြီးပေးသောဆုနဲ့ပြည့်ရပါလို့ဒီလိုအမြန်တမ်းပြောကြပါတယ်။ဒီလိုမဟုတ်ပါဘူး။ကျွန်တော်ကအလကားပေးလို့မရပါဘူး။ယောဂီတို့ကလည်းအလကားမရနိုင်ပါဘူး။အလိုလိုရပါတယ်။ကျွန်တော်ကပေးတယ်ဆိုတာကလည်းတတိပေးတာတိုက်တော်တာဖြစ်တယ်။ယောဂီပေါင်းတို့ရေဒီလိုလုပ်ကြနော်ဒီလိုဖြစ်အောင်စူးစမ်းကြခင်ဗျာယောဂီပေါင်းတို့ကလည်းပေးတဲ့ဆုနဲ့ပြစ်အောင်ကျွန်ုပ်စူးစမ်းမယ်ဒါကြောင့်မလို့စူးစမ်းနိုင်တော့ပုဂ္ဂိုလ်ဖြစ်ရပါလို့ဒီလိုပြန်လဲပြီးတော့ဤကုန်ချုပ်ရအောင်နော်ယခုလိုဘုရားရှင်ရဲ့ဓမ္မတွေကိုကြားနာပြီးတဲ့အခါမှာမကြာခင်ချိန်တွင်းတွင်မင်းဖြန်တွင်လွယ်ကူသောကြည်လင်မြန်သောတိလို့ဖြစ်ဉာဏ်ဤဗန်တို့မြေမောင်ပြုလဲနိုင်ပြီးထေရဝါဒဗုဒ္ဓသာသနာတော်အကျိုးအမျိုးပါသာသာသနာတော်အကျိုးအတွက်စွန်းစွန်းတမန်ဆောင်ရွက်နိုင်သည်ပါရဏအာဇာနီပုဂ္ဂုထုပုဂ္ဂုများများအမျိုးပါသာသာသနာကိုစောက်ရှောက်နိုင်သည့်ပုဂ္ဂုများများဖြစ်အောင်ကြိုးစားနိုင်ကြပါစေ။